Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ် January 5ရက်ပုဒ်တဘူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line meter 192532နဲ့ Line lat meter 190တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့တွဲဖက်ထုတ်လွှင့်ပေးနေပါမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတောင်းဝန်ယူတင်ဆက်ပေးပါမယ်ရှင်
။လေးရန်ကင်ကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံအခြေအနေဟာပြည်တွင်းစစ်ဖြစ်ဖို့အားလုံးပြည့်စုံနေပြီလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောလိုက်တာနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာအကြီးအကဲတွင်ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီကပြောတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်တန်းနဲ့ကျွန်တော်ကျော်သိန်းပြောပြအောင်ခင်ဗျာ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရထိတ်တန့်သတင်းတွေနဲ့အတူသတင်းပြပုချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကရင်ပြည်နယ်ဖားပွန်ဘက်မှာမြန်မာစစ်တပ်ဘက်ကလေကြောင်းတုံးတိုက်ခတ်တာနဲ့ပတ်သက်ပြီ
း Yes တိုက်ပြီးလက်ရှိလာတယ်လို့တာပြသွားတယ်အေးကျေရတော့6လုံးပြစ်ပြီးသွားတယ်လို့အဲ့မှာတင်းချင်းကလည်းရှိတယ်ရပြီရတာတော့ဖြိုက်ခိုက်တယ်ရရှိမှုတော့မရှိဘ
ူးတမဟာငါပြောခွင့်ရဘိုမှုစော့ကလေတို့ပြောသွားတာပါဒီကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်တခါကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာခီးစဉ်ညောင်မချက်တွေအပါအဝင်ရန်ပြည်မြောက်ပိုင်းစစ်ရေးအခြေအနေစတဲ့ဒီလိုရန်ကုန်ကသတင်းပို့ပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်းမတိုင်းခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်တို့ကပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အတွက်ချင်းနီအားလုံးပြည်စုံနေတယ်လို့ရှစ်တော်ရှာနိုင်ငံများအဖွဲ့အာဆီယံအလှည့်ကြောဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကတင်းလာလီမှာပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြနဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISES Yusof Aishak Institute ကကမ္ဘာ့ကထပ်ပြုကျင်းပတဲ့ဟော်ပြောဆွေးနွေးပွဲတစ်ခုအတွင်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဖရက်ဆူခွန်ကအဲ့လိုပြောခဲ့တာပါမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူမျိုးရေးအကျပ်တဲဟာနှစ်ဆိုင်လာနေပြီးစီးပွားရေးနဲ့ကျန်းမာရေးနဲ့လူသားစာနာမှုအကျပ်တဲစီဥတည်သွားပြီလို့ဝန်ကြီးဆူခွန်ကသတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာအခုဆိုရင်အစိုးရနှစ်ရှိနေပါတယ်လက်နက်ကိုင်အဖွဲ့အများပြားရှိနေပါတယ်အကြမ်းမဖက်အာဏာဖီဆန်ရေးစီရမ်လှုပ်ရှားမှုကိုလူလူကဆင်နွှဲနေကြပါတယ်နိုင်ငံတော်မှာပျောက်ကြားစစ်ဆင်နွှဲနေကြပါတယ်လို့လည်းဝန်ကြီးဆိုခွန်ကပြောပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝတ်မှုပေးတယ်လို့ဖြစ်မယ်ဆိုတဲ့ဝေဖန်ချက်ကိုဝန်ကြီးဆိုခွန်ကပယ်ချပြီးကမ္ဘောဒီးယားနိုင်ငံရဲ့လက်ငင်းအာရုံစူးစိုက်မှုကမြန်မာနိုင်ငံအခြေအနေတိုးတက်လာရေးဖြစ်တယ်လို့ဆိုခဲ့ပါတယ်ဒီအတွက်ဂျိုးပန်အားထုတ်မှုတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်တရက်နဲ့အာဆီယံခေါင်းဆောင်တွေပြီးခဲ့တဲ့နှစ်ကသဘောတူထားတဲ့၅ချက်ပါပုံသဘောထားတို့အပေါ်ဆက်ပြီးအလေးထားလုပ်သွားမယ်လို့လည်းကမ္ဘောဒီးယားဝန်ကြီးဆိုခွန်ကပြောခဲ့ပါတယ
်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံနိုင်ခြင်းအလားအလာပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကခုလိုညွှန်ဆိုလိုက်ပါတယ်။
ကျွန်တော်သိထားတော့မရှိပါဘူးဗျာ။ဒီအစိုးရဖိုင်ဆိုင်ရာတွေတွေ့ဖို့တော့ရှိပါလိမ့်ကျွန်တော်တို့ဟိုနှစ်နိုင်ငံဆက်ဆံရေးနဲ့ဒီအာဆီယံနဲ့ပတ်သက်တဲ့အားတွေပဲဆွေးနွေးပြီးပုံများပါတယ
်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်တွင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ခြင်းရှိတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကအခုလိုညှင်းဆုံလိုက်တာပါဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြတဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုရောက်မယ်လို့ကမ္ဘောဒီးယားကလာတဲ့သတင်းတွေမှာဖော်ပြကြပြီးမြဲစစ်ကောင်စီဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိပါဘူးဒီကိစ္စမှာမြန်မာအရက်ဘက်လူအဖွဲ့အစည်းတွေလာမကကမ္ဘောဒီးယားအရက်ဘက်လူမှုအဖွဲ့အစည်းတွေကပါကန့်ကွက်ထားကြပါတယ
်။အမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့ကကွန်ဂရက်လူတော်အဆောက်အဦးကိုဝင်ရောက်တိုက်ခိုက်စီးနင်းခဲ့တာနဲ့ပတ်သက်ပြီးတမိုင်းဆိုင်ရာအရေးကြီးတဲ့အကြောင်းအရာတွေသမ္မတဂျိုးဘိုင်ဒန်ကမနေ့ပြန်မှပြောဆိုမှုအစည်းအဝေးနေပါတယ်။တိုက်ခိုက်ခံရတာတနည်းပြည့်တဲ့နေ့မှာပဲဒုသမ္မတကမလာဟဲရစ်နဲ့အတူသမ္မတဘိုင်ဒန်ကလွှတ်တော်အဆောက်အဦးစနေခမ်းမတဲ့ကနေမင်းငုံပြောဖို့စီစဉ်ထားတာပါအမှန်တကယ်ဖြစ်ပျက်ခဲ့တာတွေနဲ့ဒီမိုကရေစီအစိုးရပေါ်အန်ဒရယ်ကြောက်ရောက်စီခဲ့တဲ့အကြောင်းအရာတွေကိုပြောဆိုပြီးနှစ်ပတ်လည်အောက်မေ့ဝယ်အထိမ်းအမှတ်ဖြင့်လွှတ်တော်နဲ့ဖွဲ့စည်းပုံကိုအသက်ပေးကာကွယ်ခဲ့သူတွေကိုဂုဏ်ပြုမှာဖြစ်တဲ့အကြောင်းအင်ဖီရိုပြောခွင့်ရဂျန်ဆာဂီကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ဒီတော့တွင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကမနေ့ပြန်ဇန်နဝါရီ6ရက်ကြာသပတေးနေ့ဖလော်ရီဒါမှာကျင်းပဖို့စီစဉ်ထားတဲ့သတင်းစာရှင်းလင်းပွဲကိုပယ်ဖျက်လိုက်တဲ့အကြောင်းကြေညာပါတယ်သူဘက်ကနစ်နာဆိုးရှုံးခဲ့မှုတွေကိုသတင်းစာရှင်းလင်းပွဲမှာပြောမယ့်အစားဒီလောက်ကအရီဇိုနာပြည်နယ်မှာကျင်းပမယ့်လူမှုစုစုပေါင်းမှာခြားပြသွားမယ်လို့သမ္မတထရမ့်ရဲ့မနေ့ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။2020ရွေးကောက်ပွဲနဲ့ပတ်သက်လို့မှားယွင်းတဲ့ကြေညာချက်တွေကိုသမ္မတဟောင်းထရမ့်သတင်းစာရှင်းလင်းပွဲကနေထပ်ပြောနိုင်တယ်လို့ လွတ်တော်ကိုစီးနင်းခဲ့တဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးနေတဲ့ကော်မတီကိုဒေါ်နယ်ထရမ့်ကစန့်ကျင်ဝေဖန်ပြောဆိုမယ်လို့မျှော်လင့်ရပါတယ်။ဖက်ဒရယ်ဆိုရနဲ့ပြည်နယ်ရွေးကောက်ပွဲအရာရှိတွေကတော့ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲဆိုတာကိုအကြိမ်ကြိမ်ပြန်လည်ဖြေရှင်းထားပါတယ
်။မြောက်ကိုရီးယားကပယ်ထိန်ချက်ဒုံးကျည်လို့ယူဆတဲ့ဒုံးကျည်ကိုပြစ်လွတ်ဆန့်တက်လိုက်တယ်လို့တောင်ကိုရီးယားနဲ့ဂျပန်တို့ကဗိုလ်ထုနေကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကသတင်းလောက်တွေကိုဗိုလ်ထုနေကအခုလိုပြောခဲ့ပါတယ်။
昨年来、北朝鮮が連続してミサイルを発射しているということ
を。何が大ドンジレゴセレサンタディレトエセムカウジャオ。ジャパンスウェアがヤキンガデポビ、サウンジビ、アテゼイイボシゼドンタチェドメロ、ウィニジョガピョドアケラバ。ゴリガニエシベガウラペネベシゴ、ドンジゼピロケラピテロ、ドンゴリアプデシウジジョミア、アプエガレピョパレ。サンタピロドハ、ペレンダドンジパウィモヤレロ、ဂျပန်ကကြေစောက်တက်ကလည်းဆိုပါတယ်ဒါပေမဲ့ဒုံးကျည်မျိုးစားကအစဘယ်လောက်ဝေးဝေးရောက်ပြီးဘယ်မှာကျခဲ့တယ်ဆိုတဲ့အသေးစိတ်ပေးကူတော့မသိရပါဘူးခုလိုဒုံးကျည်ပြစ်တော့ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်းရဲ့နှစ်အကုံမိန်ကွန်းအပြီးရဲ့နှဲငယ်ချမှာပြစ်တော့လိုက်တာဖြစ်ပါတယ်အဲ့ဒီမိန်ကွန်းမှာတော့ကင်ဂျုံအားကစီးပွားရေးဒုက္ခတွေကိုဇောင်းပေးသွားခဲ့ပြီးစစ်ရေးကိစ္စတွေကိုမပြောချခဲ့ပါဘူး
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 15653ညပိုင်းဒိုမီတာ25 kHz 11683ညပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေဗုဒ္ဓညဘက်တွေကိုဆက်ပြီးပြောပြနေပါတယ်ကူးစက်မှုနှုန်းမြင့်တဲ့ Omicron COVID ဗီဇာမျိုးကွဲကြောင့်ယောဂကူးစက်မှုဆက်မြင့်တက်နေမှာဖြစ်ပြီးလာမယ့်သတင်းပတ်တွေအတွင်းမှာအတော့ကိုအပြင်းထန်ရင်ဆိုင်ရလိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာတည်ပြီးခဲ့ပါတယ်။ COVID-19 ဆိုင်ရာတုံ့ပြန်လှုပ်ဆောင်ရေးအဖွဲ့နဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်သမ္မတဘိုင်ဒန်ကအဲ့လိုတည်ပြီးခဲ့တာပါ။ကျွန်တော်တို့မှာရှိထားပြီးသားအပေါ်အခွင့်ကောင်းယူကြပါလို့သမ္မတဘိုင်ဒန်ကအမေရိကန်နိုင်ငံသားတွေကိုတိုက်တွန်းခဲ့တယ်လို့ကာဝေးစေးမထိုးသူဘဲသူမဆိုဘာအကြောင်းပြချက်မှပေးเสียမှရှိပါဘူးလို့လည်းပြောခဲ့ပါတယ်။လက်ရှိမှာကိုဗစ်ရောဂါရှိမရှိစမ်းသပ်စစ်ဆေးတဲ့ပစ္စည်းတွေပြက်လက်နေတဲ့ပေါ်အမေရိကန်နိုင်ငံသားတွေအတော့ကိုမကြေမလည်ဖြစ်နေကြတာကိုလည်းသမ္မတဘိုင်ဒန်ကထည့်သွင်းပြောဆိုခဲ့ပြီးအားဖြင့်ကာဝေးစေးနဲ့ရောဂါစမ်းသပ်မှုဘိုးဘီကြက်ကြက်ပြန့်ပြန့်ရောက်အောင်လုပ်သွားပါမယ်လို့ကတိပေးခဲ့ပါတယ်။ကျွန်တော်တို့တိုးတက်မှုတွေရနေပါတယ်လို့သမ္မတဘိုင်ဒန်ကဆိုပြီး Pfizer COVID ကုသဆေးပြားအရေးအတွက်10တန်းကနေတန်း20အထိမှာယူဖို့သူ့အစိုးရအဖွဲ့ကိုညွှန်ကြားထားတယ်လို့ပြောခဲ့ပါတယ
်။အာရှပစိဖိတ် data တွေမှာ Omicron နဲ့ COVID-19 ကူးစက်မှုတွေရှိလာတဲ့အတွက်အတိုက်အခံတရအထိကန့်သတ်လာရတာတွေရှိနေပါတယ်။တရုတ်နိုင်ငံအလဲပိုင်းကလူဦးရေ 1.3 တန်းရှိတဲ့ယူကျိုးမြို့ကလူတွေကိုအပြင်ထွက်ခွင့်ပိတ်ပင်ကန့်သတ်လိုက်ပါတယ်။ပထမဆုံးကန့်သတ်ပိတ်ပင်ခဲ့တဲ့ဇီယန်မြို့မှာတော့ Omicron ပြန့်နှံ့မှုအတွက်တာဝန်ရှိသူ Communist Party ကကောင်းဆောင်မြောက်ကိုဖြုတ်ခဲ့ပြီးတဲ့နောက်တတိယမြောက်ဖြစ်သတင်းချက်လက်ဌာနအကြီးအကဲကိုဖြုတ်လိုက်ပါတယ်။ဖေဖော်ဝါရီလ4ရက်နေ့မှာစတင်မဲ့ဆောင်းရာသီအိုလံပစ်ပွဲမျိုးတော့ပွဲအတွက်မြို့တော်ဘေကျင်းကိုလိုအပ်မှတာဝင်ထွက်သွားလာကြဖို့တရုတ်စိုးရကသတ်မှတ်လိုက်ပါတယ်။ဘေကျင်းဟိုတယ်တွေကလည်းကြိုတင်ဆင်းပေးထားတာကိုလက်မခံကြတော့ပါဘူး။ဟောင်ကောင်မှာတော့ Omicron ပြန့်နှံ့လာရမှာကသေးပစိဖိတ်လေကြောင်းလိုင်းလေယာဉ်ဝန်ထမ်းတွေနဲ့ဆက်ဆက်နေတာကိုတွေ့ရပါတယ်။ Australia, Britain,ကနေဒါပြင်သစ်အိန္ဒိယပါကစ္စတန်ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံကခီးတဲ့လေကြောင်းလိုင်းတွေနှစ်ပတ်ကြာပိတ်ပင်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာလည်းကူးစက်မှုအသစ် 9,898 ဦးတွေ့ရှိရပါတယ်။လွန်ခဲ့တဲ့၄ရက်ကတွေ့ခဲ့တာထက်နှစ်ဆတက်လာတာပါ။နယူးဒေလီနဲ့နီးပညာမြို့ဘင်္ဂလူးရုတို့မှာလာမယ့်ရက်သတ္တဗအကုန်အိမ်ပြေမထွက်ရကန့်သတ်ချက်တွေထုတ်လိုက်ပါတယ်။ဂျပန်နိုင်ငံဥကီနာဝါကျွန်းမှာတော့ Omicron ပိုးတွေ့တာကမနည်းကတည်းကနှစ်ဆဖြစ်လာတာကိုဗိုလ်ထုတွေမှာတွေ့ရှိရပါတယ်။တာဝန်ရှိသူတွေကကန့်သတ်ပိတ်ပင်ဖို့စဉ်းစားနေကြပါတယ်။ Australia မှာလည်းကူးစက်မှုကဗိုလ်ထုတွေမှာ3ရက်ဆက်တိုက်ဆန်းကျင်တင်လိုက်ပါတယ်။ဆေးရုံတွေနဲ့ပိုးစစ်ဆေးရနေရာတွေမှာမနိုင်မနှင်းဖြစ်လာတာကြောင့် Omicron ပေါ်ကိုင်ကြွယ်ခဲ့ပုံနဲ့ပတ်သက်လို့လူထုရဲ့ဝေဖန်တာတွေတိုးမြလာနေပါတယ်
။မြေမုန်တိုင်းကြီးကျယ်ကြခဲ့တဲ့အမေရိကန်ပြည်ထောင်စုအရှိဘက်ချမ်းဒေသ Washington မြို့တော်နီး Virginia ပြည်နယ်အဝေးပြေးလမ်းမကြီးပေါ်မှာတနင်္လာနေ့နဲ့အင်္ဂါနေ့တွေကကားတွေရာနဲ့ထိပြီးတော့နာရီ20ကျော်ပိတ်မိနေခဲ့ပါတယ်ဒီကနေ့မှာတော့ဝေးပြေးလမ်းမကြီးကိုပြန်ဖွင့်နိုင်မယ်လို့မျှော်လင့်ရပါတယ် ရင်တိုင်းမှုတွေဇက်တိုက်ဖြစ်ခဲ့တယ်လို့ရေခဲမှအောက်အေးတဲ့ရာသီဥတုကြောင့်လမ်းမော်ပေးမိနေတဲ့အထက်မှာဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်မှ Tim Kaine လည်းပါဝင်ပါတယ်။နေမုံတိုင်းကြောင့်6ဘိန်းကုန်တင်ကားကြီးတစ်စီးတိုက်မိပြီးလမ်းတစ်ဖက်စလုံးပိတ်သွားခဲ့တာပါ။ထိခဲ့ဒဏ်ရာရတဲ့သူမရှိပေမဲ့ကားရန်ကြီးဟာ48မိုင်လောက်ရှည်ခဲ့ပါတယ်။တပေလောက်ထူတဲ့နှင်းတွေကြောင့်မှဓာတ်ဆီပြတ်တောက်သွားတယ်လို့အစားအသောက်အကူအညီလိုအပ်တဲ့အကြောင်းလူမှုကွန်ရက်တွေကလည်းအကူအညီတွေတောင်းခဲ့ကြပါတယ်။ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်မှ Tim Kaine ကတော့သူပုံမှန်2နာရီလာရတဲ့ခရီးအခု19နာရီကြာနေပြီဖြစ်ပြီးတော့ဝါရှင်တန်မြို့နားမရောက်သေးဘူးလို့အဲ့ဒီချိန်က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်ဒီကနေ့မှာတော့ရာသီဥတုအပူချိန်ပြန်တက်လာပြီးနှင်းတွေပျော်သွားချိန်မှာလမ်းတွေနဲ့ကားပြတ်တွေကိုရှင်းလင်းနေကြပါတယ်ဖြစ်နိုင်ရင်တော့ I-95 အဝေးပြေးလမ်းမကြီးကိုရှောင်ပြီးတော့မောင်းကြဖို့ကားသမားတွေကို Virginia ပြည်နယ်အုပ်ချုပ်ရေးမှူး Ralph Northam က Twitter ကနေရေးသားသတိပေးထားပါတယ်
ဘင်္ဂလားဒေ့ရှ်တိုင်းကရိုဟင်ဂျာဒုက္ခသည်စခန်းကဒုက္ခသည်တွေဖွင့်ထားတဲ့ဈေးဆိုင်3,000ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဘူလူဇာနဲ့တိုက်ဖြတ်စီးလိုက်တဲ့အကြောင်းအစိုးရကအင်္ဂါနေ့ကအတည်ပြုပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာဒုတိယမင်းကြီးရှမ်ဆုဒူဇာက AFP သတင်းထတာကိုအတည်ပြုပြောကြားခဲ့တာပါအခုလိုဖြတ်စီးခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေတောင်းချီတင်လာပါတယ်လို့ရိုဟင်ဂျာအသိုက်အဝန်းကောင်ဆောင်တဲ့လူခွေရေးတက်ချောက်လှုပ်ရှားသူဥက္ကမောင်ကဆိုပါတယ်အခုညီပေးတဲ့စရရိခါခွဲရန်ကလည်းရော့ရော်လာနေပြီးဒုက္ခသည်တွေကအဲ့ဒီဆိုင်လေးတွေကိုမိခိုအားထားနေရတာဖြစ်တယ်လို့ဥက္ကမောင်က AFP ကိုပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ရိုဟင်ဂျာဒုက္ခသည်စခန်းအတွင်း COVID-19 ရောဂါကူးစက်နေရခံစားနေရတဲ့လူနာတွေကိုကုသပေးနေတဲ့ဆေးရုံမီးလောင်ပျက်စီးခဲ့တာကြောင့်ဆေးရုံအစိမ့်ပိုင်းတချို့အကြီးအကျယ်ပျက်စီးခဲ့ပါတယ်။ထိခိုက်ဒဏ်ရာရတာတွေတော့မရှိတဲ့ကြောင့်ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မကြောင်ခင်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပြန်စနိုင်မယ်လို့မျှော်လင့်တဲ့အကြောင်းရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအကူအညီပေးရေးဖွဲ့ IOM ကပြောကြပါတယ
်။တူချိုရဲ့အကြီးဆုံး၅စီမှာဗူဒူးနဲ့ဗူဒူးနဲ့မနက်ပိုင်းကကျင်းပတဲ့နှစ်သစ်ချူနာ၅လီလံပွဲမှာ217ကီလိုအလေးချိန်ရှိတဲ့ချူနာ၅ကြီးကိုရန်ငွေ 16.88 တန်းအမေရိကန်ဒေါ်လာ 3,400 ကျော်နဲ့လီလံဈေးအမြင့်ဆုံးနဲ့ရောင်းချခဲ့ရပါတယ်။ဂျပန်တူနာ၅ဈေးနှစ်ဆင်လီလံအမြင့်ဆုံးဈေးဟာကျဆင်းလာနေတာ၃နှစ်ဆက်တည်းရှိနေပါပြီ။ဒီနေ့တူနာ၅လီလံအမြင့်ဆုံးဈေးကပြီးခဲ့တဲ့နှစ်ကဈေးထက်ရန်ငွေ၄သန်းပိုနေတယ်လို့ NHK ရုပ်သံကဖော်ပြပါရယ်။ဂျပန်နိုင်ငံမြောက်ပိုင်းအာဝမိုရီခရိုင်ရေပြင်မှာဖမ်းမိခဲ့တဲ့အဲ့ဒီတူနာ၅ကြီးကိုအစ်စ်မြင့်ဆူရှီစားတောက်ဆိုင်တစ်ဆိုင်ကဝယ်ယူသွားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကုကြော်ကြော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်ပေါ်တုံ့တက်မှုတချို့အကြောင်းစာပြောပြပေးချင်ပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ဟာဒီတောက်ကြဒီမှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။မြန်မာအရေးအာဆီယံပုံသဘောတူညီချက်ကိုမြန်မာဘက်ကလက်တွေ့မလုပ်နိုင်သေးရဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ဟာအာဆီယံတစ်ခုလုံးရဲ့မြန်မာအပေါ်သဘောထားပြောင်းလဲလာဖို့မဖြစ်နိုင်သေးဘူးလို့တုံ့တက်မှုတွေရှိနေပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရရှင်
။ဟုတ်ကဲ့စင်ကာပူအခြေစိုက် ICS Yusuf Issa ဖွဲ့ကမြန်မာလေ့လာရေးအစီအစဉ်ပူတွဲညှိနှိုင်းမှုမမိုးသူစာကဒီခီးစဉ်ထူကြမှုကိုအခုလိုရှင်းပြပါတယ
်။ဝန်ကြီးချုပ်ဟွန်ဆန်သွားတာဒီအာဆီယံကိုကိုစားပြုပြီးသွားတာမဟုတ်ဘူးဆိုတာတော့သုံးသပ်လို့ရတယ်။ဘာကြောင့်လဲဆိုတော့သူကအာဆီယံအတွက်သွားတယ်လို့ကြေညာထားခြင်းလုံးဝမရှိပါဘူး။ဒီသူ့ရဲ့ခရီးစဉ်ကိုအခုစိတ်ဝင်စားနေကြတာကတော့လေသူဒီအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုစယူတဲ့ဒီနှစ်ဦးပိုင်းကာလမှာပေါ့နော်ဒါသူ့ရဲ့ပထမဦးဆုံးခရီးစဉ်ခြေလှမ်းလည်းဖြစ်တယ်နောက်ပြီးတော့မှအာဆီယံအဝန်အဝိုင်းအတွက်ကိုတကယ်ပဲဒီမြန်မာအရေးကိစ္စရဲ့အရေးကြီးတဲ့အနေအထားမှာသွားတဲ့ခရီးစဉ်ကလည်းမြန်မာနိုင်ငံဖြစ်နေတယ်ဆိုတော့ဒီအချက်ပေါ်မှာမူတည်ပြီးတော့ပေါ့နော်စိတ်ဝင်စားမှုတွေကများနေကြတာပေါ့နော်အခုနေ့တိုင်းဆိုလို့ရှိရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုအနေနဲ့ရလဲသူ Twitter မှာအတိအလင်းသူကြေညာထားပြီးပါပြီ Mr. Hunsen နဲ့တယ်လီဖုန်းနဲ့စကားပြောဆွေးနွေးတဲ့အခါမှာလဲအာဆီယံရဲ့သဘောထားချက်တည်ချက်ကိုသူပြန်ပြီးတော့မှဒါအတည်ပြုတဲ့အနေအထားမျိုးတွေလဲအထင်ရှားဖော်ပြထားပါတယ်အာဆီယံရဲ့ဒီဆုံးဖြတ်ထားတဲ့ဒီနိုင်ငံရေးနယ်ပယ်မဟုတ်သောပုံကိုယ်ကိုဖိတ်ကြားခြင်းဆိုတဲ့အာဆီယံရဲ့မူဝါဒသဘောထားကိုတော့သွေဖြီးပါမဟုတ်တဲ့အကြောင်းကိုမျိုးဖော်ပြထားပါတယ
်ဒီခီးစဉ်ပေါ်ပြီးခဲ့တဲ့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်အများစုနဲ့ဖွဲ့ထားတဲ့ CRPH ကပြည်သူ့လွတ်တော်ကုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွန့်ကလည်းအခုလိုဝေဖန်လိုက်ပါတယ်
။ခွန်ဆိုင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အာဆီယံအနေနဲ့ဖွဲ့ဝင်နေသောနိုင်ငံရဲ့ဝန်ကြီးချုပ်တို့ရောအနေနဲ့လာမယ်ဆိုတဲ့ပုံစံမျိုးတော့လည်းပဲတန်ကြားနေတယ်ပေါ့နော်။ဒါမှမဟုတ်တကယ်တမ်းကြားတဲ့အခါကျတော့မြန်မာနိုင်ငံမှာတကယ်တော့အာဆီယံကငကူကချမှတ်ထားတဲ့အဓိက ဟိုထိတ်တီးစည်းဦးတွေမှာတောင်းမှာအမင်းအောင်လိုက်ကိုဟိုခြံထားတဲ့အနေဒါမျိုးအတိမပြုတ်မထားတဲ့အနေဒါမျိုးဝင်ပြီးတော့ဒီလိုလာတယ်ဆိုတဲ့ကိစ္စရကိုတော့ပြည်သူလူထုရဲ့အမြင်ကတော့ဘလို့မှသဘောကျမဲ့အနေဒါမျိုးမရှိဘူး။နောက်နံပါတ်2ချက်နေနဲ့အဓိကပါဆိုအာဆီယံရဲ့ငကိုတုံးကသဘောတူခဲ့တဲ့ 5 point consensus ပေါ့နော်သဘောတူရဲ့ငါးခုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဘာမှလိုက်လို့ရတာဆောင်ရွက်တာမရှိသေးဘဲနဲ့အခုလိုလာတယ်ဆိုတဲ့ကိစ္စရဟာတကယ်တော့ဒီအချိန်ကာလအချင်းလည်းပဲဟိုတင့်တင့်လျောက်ပတ်တဲ့အချိန်ကာလမဟုတ်ဘူးလို့တော့မြင်တယ်။နောက်တတိယချက်ကဒီလိုအခြေအနေမျိုးကစစ်ကောင်စီကိုအတိမတ်ပြုတ်ပေးတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုအားပေးထောက်ခံတဲ့ပုံစံမျိုးလို့မြင်စရာဖြစ်နေမယ်ဆိုရင်တော့ဘယ်လိုမှစီလျော်တဲ့တင့်လျော်တဲ့လက်ခံတဲ့လောက်တဲ့ခီးစဉ်မဟုတ်ဘူးလို့မြင်တယ်။
ဒါပေမဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီခီးစဉ်ကနေလမ်းစာဖွင့်နိုင်ဖို့တစုံတရာစမျှော်လင့်နိုင်တယ်လို့သုံးသပ်လိုက်ပါတယ်
။ဟုတ်တယ်အဓိကကတော့အာဆီယံရဲ့ကြားဝင်မှုကိုဟိုနိုင်ငံတကာကပါပံ့ပိုးကူညီနေတာဆိုတော့ဟိုတကယ်လို့သာသူ့ရဲ့တန်ရင်းတမန်ပြင်းပေါ့နော်သူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့တည်နာလည်မှုဘိုးဒုတာပေါ်မှာမူတည်ပြီးတော့အသုံးချနိုင်မယ်ဆိုရင်တစုံတရာရလက်ထွက်နိုင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်ဟိုတစ်ဖက်ကတော့ဟိုသူကိုယ်တိုင်လည်းသူ့နိုင်ငံရဲ့နိုင်ငံရေးအခြေအနေအရလာပြောကြဆိုဆိုရှင်ဒီအာဏာရှင်စနစ်ထဲမှာဟိုဖြတ်တန်းခဲ့တဲ့သူဖြစ်တော့အာဏာရှင်ရဲ့သဘောတဘာဝလည်းသိတယ်နောက်တစ်ခုကတော့အာဆီယံနဲ့နောက်ပိုင်းနိုင်ငံတကာနိုင်ငံရေးထဲမှာလည်းသူလည်းနှစ်ရှည်ပေါ့နော်ဖြစ်တင်လာတဲ့သူဖြစ်တဲ့အတွက်ကြောင့်ဟိုလူပုဂ္ဂိုလ်ရာသူ့ကိုကြိုက်တာမကြိုက်တာရှိတယ်ဆိုပေမဲ့သူသာထိတိကျကျလုပ်နိုင်တယ်ဆိုရင်တစုံတရာတော့ရလက်ထွက်နိုင်တယ်လို့ကျွန်တော်ပြောတယ်ပါဥပမာအားဖြင့်အချင်းသားတွေလွတ်တဲ့ကိစ္စလို့ဟာမျိုးကတော့ဖြစ်လာနိုင်တယ်နောက်တစ်ဆင့်ကတော့ဒီတဲ့တင့်တက်ပြီးတော့နိုင်ငံရေးဖြည့်ရှင်းမှုရလက်တစ်ခုခုကိုဥတီတဲ့အဆင့်ကတော့ဒီတစ်ခေါက်ထဲနဲ့တော့မဖြစ်နိုင်ဘူးပေါ့နော်နည်းနည်းဟိုအချိန်ယူပြီးတော့ဒီတဲ့ပုံပြီးအမှုစိတ်တဲ့တွေ့ဆုံမှုတွေလုပ်ဖို့လိုမယ်လို့မြင်ပါတယ
်ဒါဖြင့်SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးဆိုင်လက်ကလည်းအခုလိုချင်းချင်းတုံ့တက်ပြပါတယ
်stakeholder တွေအကုန်လုံးကိုတွေ့ဆုံမှုလိုအပ်တယ်နောက်ဒေါ်ဆန်းစုကြည်ကိုတော့မဖြစ်မနေသူတွေ့မှလည်းဒီတက်နာတချို့တဝက်ကူသူဖြည့်ရှင်းနိုင်လိမ့်မယ်လို့မြင်တယ်အဲ့ဒီကနေစပြီးလမ်းစဖောက်ရင်တော့လည်းအကောင့်ဘကဦးတည်နိုင်တယ်အဲ့လိုမဟုတ်ဘဲနဲ့ဟိုဗိုလ်ချုပ်မှုကြီးမင်းအောင်လည်းအစရှိတဲ့စကားစားအဖွဲ့နဲ့ပဲတွေ့ဆုံပြီးပြန်သွားမယ်ဆိုရင်တော့အခုမီဒီယာမှာပွားထနေတယ်လို့ပေါ့လူမှုအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေမကဘူးတခြားသောနိုင်ငံရေးအတိုင်းဝိုင်းနဲ့ EU အတိုင်းဝိုင်းကလည်းသူ့အပေါ်ဘယ်လိုမှညှို့လင့်ချက်ထားစရာမရှိဘူးလို့ပဲမြင်ပါတယ်အင်ဒိုနီးရှားသမ္မတကိုယ်တိုင်သူ့ကိုကြိုတင်ပြီးတော့မှတတိပေးနေတာကြီးအတိပေးနေရရှိတယ်လေဒါဇယိတ်တဘာဝချင်းတူတဲ့လူချင်းချင်းပေါင်းမိသွားမှကိုအာဆီယံဘက်ကလည်းပဲကြိုတင်ပြီးတော့မှပူပန်တဲ့သဘောလို့ဒီလိုပဲတွေ့ပါတယ်ဗျာ
တကယ်တော့မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာဘက်ကကောင်းတယ်မဖော်ခဲ့တာကြောင့်စစ်ကောင်စီခေါင်းဆောင်တဲ့အဖွဲ့ဝင်တွေကိုအာဆီယံဘက်ကထိတိဆွေးနွေးပွဲတွေခွင့်ပြုချက်မပေးခဲ့ချိန်မှာအခုအာဆီယံဥက္ကဋ္ဌအနေနဲ့ဒီအားတွေကိုပြောင်းချင်ရင်တော့အခုလိုသွားခွင့်ရှိပေမဲ့အားလုံးရဲ့ဆုံးဖြတ်ချက်လိုတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မြင်ခဲ့တာပါအခုတခါတော့ကရင်ပြည်နယ်ဖားပွန်ဘက်ကတိုက်ပွဲသတင်းကိုပြပြပေးပါမယ်ဆေးရည်တင်းမာနေတဲ့ကရင်ပြည်နယ်ဖားပွန်မြို့နယ်ဘက်မှာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ၅တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြား January 3ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီး January 4ရက်မနက်အစောပိုင်းမှာစစ်တပ်ဘက်က၄ကြောင်းသုံးတိုက်ခိုက်ခဲ့တယ်လို့ KNU နဲ့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့လုံခြုံရေးယူထားတဲ့စခန်းကို KNU ဘက်ကလာပစ်တယ်လို့ဆိုပါတယ်ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုသားညုံပြောပြပေးပါမရှင်
။ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာကရင်မျိုးသားစီယုံ KNU တပ်မဟာ၅တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဇန်နဝါရီလ3ရက်နေ့ညပိုင်းနဲ့ဇန်နဝါရီလ4ရက်နေ့မနက်ပိုင်းထိပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရမှာစစ်ကောင်စီတပ်ဖက်ကနေပြီးတော့တိုက်လေယာဉ်တွေနဲ့ပစ်ကူပြီးတိုက်ခိုက်ခဲ့တယ်လို့တပ်မဟာ၅ပြောခွင့်ရဘူမှုစော့ကလေတူကပြောပါတယ်
ဆွေးနွေးနေလေပါပေါ့အဲ့ဒီမှာအဲ့ဒီဒီလေးချောင်းစကန်တစ်ခုမှပဲပေါ့အဲ့ဒီဟိုမေတ္တာဝါပေါ့အဲ့ဒီမှာတက်ပဲဖြစ်တယ်ပေါ့လေဒီတော့ရနေနေလေမှာပေါ့နော်ဒီနေပြင်တိုက်ပွဲပေါ့လေဖြစ်ပြီးကနောက်ပိုင်းပေါ့ဒီညတကောက်ကျော်တနင်္လာမှာလေးရနေတက်ကူသွားပြီပေါ့နော်အဲ့ဒီမှာစစ်ဒီညလာပြီးတော့အဲ့ဒီမှာတိတ်ခါသွားတာပေါ့အဲ့ဒီလက်ထုပ်ဖိုးပေါ့နော်လာပြီးတော့တိတ်ခါသွားတယ်ကြဲတိုက်ရင်မရှိပါနဲ့လို့ပြောသွားတယ်အဲ့ဒီကျေရတော့6လုံးပြည့်စီသွားတယ်လို့အဲ့ဒီမှာတင်းကျင်ကနေရှိတယ်ဒါပေမဲ့ရာဇီရတာတော့ထိခိုက်တယ်ရရှိမှုတော့မရှိဘူးပေါ့
ဇန်နဝါရီလ3ရက်နေ့ညပိုင်းဖပုံမြို့နယ်လက်ပံဝါဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့တဆက်တည်းဇန်နဝါရီလ4ရက်နေ့မနေ့အစောပိုင်းမှာလက်ထိုးဖို့ကြည့်ရဘက်ကလေကြောင်းနဲ့ပြစ်ခတ်သွားတဲ့ကြောင်သူကပြောတာပါဒီတိုက်ခိုက်မှုတွေတွင်မှာတော့လက်ထိုးဖို့ကြည့်ရမှာရှိတဲ့ ဝါခဒဲစီယုံတတော်ကူစာတင်ကြောင်းတွေလည်းထိခိုက်မှုရှိခဲ့တယ်လို့ဖာပွန်ဒေသခံတူကပြောပါတယ
်။အပေါ်ကနေပြစ်တယ်ဆိုတော့စီယုံနဲ့စာတင်ကြောင်းနဲ့ပေါက်ပြတဲ့ဒဏ်ရာတော့ရှိပါဘူး။အခုကစာတင်ကြောင်းလာဖက်နေမှုမိုးတာလေ။ဒီဖက်တွေပေါက်တော့တွေ့ရတယ်။စီယုံဆိုလည်းနေပြစ်တယ်ပဲကွာကြတာတွေ့ရတယ
်။ဖာပွန်မျိုးနယ်ဘက်ကတိုက်ပွဲအခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းတော့သူကခုလိုပြောပါတယ်။
ဟုတ်ကဲ့၃ရက်နေမှာတော့၁၇နှစ်လောက်မှာတော့ပါပုံကမာမောင်းလမ်းလုံကြုံကြီးလုံနေတဲ့အဖွဲ့တွေနဲ့ဖြစ်တာတော့ရှိတယ်။တက်နေတော့ဖြစ်တာမဟုတ်ဘူး။ဒီဘက်က BGF အဖွဲ့တွေနဲ့ဒီတမဟာငါအဖွဲ့တွေနဲ့ဖြစ်တာတော့ရှိတယ်။ BGF အဖွဲ့ကလမ်းလုံကြုံကြီးယူထားတဲ့စခန်းပေါ့။အဲဒီစခန်းကိုဒါလာရောက်ပစ်ခတ်တဲ့ဟာမျိုးဖြစ်စဉ်မျိုးတည်မျိုးရှိတယ်။ပါပုံဘက်မှာ၃ရက်နေမနေ့၁၇နှစ်လောက်မှာကျွန်တော်ခေါ်ပုတ်စခန်းပေါ့နော်။စခန်းကိုလာပစ်တာတော့ရှိတယ်။ကျွန်တော်စီကတော့ဒဏ်ရာရှိတဲ့ရှုပ်စီတချို့ရှိပါတယ်။
ဖပွန်ခရိုင်ဘက်မှာစစ်ကောင်စီတပ်နဲ့ KNU တပ်မဟာငါတပ်ဖွဲ့တွေကြားတောက်လျှောက်လိုပဲတိုက်ပွဲဖြစ်နေတယ်လို့ဗိုလ်မှူးစော့ကလက်တူကပြောပါတယ
်။ဒီကခရိုင်ရဲ့အတွင်းမှာတော့ဒီမိတိုင်းလူတွေကလည်းဒီတပ်ဖွဲ့နဲ့ဂျန်နယ်တပ်မဟာငါတပ်ဖွဲ့ကြမှာမိတိုင်းရဲ့တိုက်ခတ်မှုရှိတယ်။အထူးသဖြင့်ဒီဖပွန်နဲ့ကမမောင်းရမှာရဲ့နောက်ဒီလက်ဝဲအောက်ဖက်ကပဲလေအဲ့ဒီဆက်မှာဒီဘီလင်းဆောင်တော်ဘလော့ဒီတော့ရပ်ပိုက်ကိုအဲ့ဒါမှလည်းတနည်းအကျဉ်းလေးဒီအဲ့လိုမျိုးဖြစ်တယ်။တော်ဘလော့ဒီလူစုညနေလေဒီအလုံးကြီးတဲ့မှာဒီလိုပဲဒီတိုင်းဆက်တိုက်လို့ပဲဖြစ်နေတယ်။
တိုက်ပွဲဖြစ်ပွားမှုနဲ့အတူပဲစစ်ဆောင်ရေးအတွက်လည်းတို့များလာနေပါတယ်။ KNU တပ်မဟာငါဒေသဘက်မှာစစ်ဆောင်ဥယျ3000နဲ့စစ်မှတ်ပြီးစိုးရိမ်နေရသူဥယျ5000ရှိနေတယ်ဆိုပြီးတော့သူကပြောပါတယ်။စစ်ဘေးဒုက္ခသည်တွေဟာထိုင်းနဲ့ဇက်နဲ့နီးစပ်ရာဆွေမျိုးတွေရှိတဲ့ရွာတွေမှာတင်းရှောင်နေကြတာပါ။သူတို့တွေကိုဒေသအတွင်းလူမှုကွန်ရီအဖွဲ့တွေကကူညီထောက်ပံ့ပေးနေတာဖြစ်ပြီးတော့တခြားအဖွဲ့စည်းအကူအညီတွေမရသေးဘူးလို့ပုံမှုဆော့ကလက်တူကပြောပါတယ
်။တတိယစာဝတ်ညီကြီးရဲ့အနောက်မှာရှိတဲ့ဒီဒေသလူမှုဆက်ကြီးကနေပြည်တော်ကကူညီထောက်ပံ့ပေးရဲ့။နောက်ဒီအပြင်ရောက်နေတဲ့ဟိုတိုင်းနာနေတဲ့အခြေအနေတွေထောက်ပံ့နေလို့ရှိတာပဲနော်။ဒီအပြင်ကကြီးတဲ့အကူအညီတွေကတတိယတော့မရှိသေးဘူးဆိုတော့
ကီဘီနယ်ဖာပွန်မြို့နယ်ဘက်မှာမြန်မာစစ်တပ်ရိခါပူဖို့အတွက်ကားလမ်းဖောက်ဆက်လို့ရကိစ္စနဲ့ပတ်သက်ပြီးတော့2018ခုနှစ်မတ်လကတည်းကစပြီးတော့ KNU ကရင်မျိုးသားစီယုံတပ်မဟာငါနဲ့မြန်မာစစ်တပ်ကြမှာစီးပွားရေးပြခါတွေဖြစ်ပွားလာတာဖြစ်ပါတယ်။ဒါ့အပြင်2021ခုနှစ်မတ်လနဲ့ဧပြီလမှာမြန်မာစစ်တပ်နဲ့ KNU တပ်မဟာငါတပ်တွေကြားတိုက်ပွဲတွေအတွင်းစစ်တပ်ဘက်ကနေပြီးတော့လေအင်းတွေနဲ့ဗုံးကျဲတိုက်ခိုက်တာကြောင့်တောင်းနဲ့ချီတဲ့ပြည်တွင်းဒုက္ခသည်တွေဟာထိုင်းနယ်ဇက်ဘက်ကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်။ KNU တပ်မဟာငါနေမြေထဲမှာ2021ခုနှစ်ဇန်နဝါရီလကနေပြီးတော့ဒဇမလကုန်ထိကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပေါင်း2692ကြိမ်ဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်ဘက်ကနေပြီးတော့1364ဦးသေဆုံး1313ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့ KNU Mutro သတင်းစင်ကနေပြီးတော့ဒီကနေ့မှထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA ကတော့တိကျအတည်ပြုလို့တော့မရပါဘူး။ KNU တပ်မငါထိချုပ်နေမြေသေးသာမကတပ်မ1ထိချုပ်တဲ့တထုံခရိုင်တပ်မ3ထိချုပ်တဲ့ညော်လေးပင်ခရိုင်တပ်မ6ထိချုပ်တဲ့ဒူပလာယာခရိုင်တွေဘက်မှာလည်းမြန်မာစစ်တပ်နဲ့ KNU တပ်တွေကြားမှာတိုက်ပွဲတွေရှိနေပါတယ်ခင်ဗျာ။
ကျင်းပြည်နယ်ဘက်ကစီးရဲအခြေအနေကိုကိုသားညိုပြပြပေးခဲ့တာပါ။ရှမ်းပြည်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့အတွင်းကိုဒီကနေ့မနက်က TNL ခေါ်တက်အောင်ပလန်တပ်ဖွဲ့တွေဝင်ရောက်ခဲ့ပြီးမြို့အရှိပိုင်းရပ်ကွက်တချို့နဲ့ဟိုနာကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေပါတယ်။ဒီတိုက်ပွဲအတွင်းလက်နက်ကြီးကြီးထိပြီးကလေးငယ်2ဦးအပါအဝင်အရသာအနည်းဆုံး6ဦးထိခိုက်ခဲ့ပါတယ်။နန်ခမ်းမြို့တိုက်ပွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုကိုဇော်ဝင်းလိုင်းပြပြပေးပါမယ်ရှင်။
TNL ကတောင်ပလောင်တပ်ဖွဲ့တွေဟာနန်းခမ်းမြို့အတွင်းကိုဒီကနေ့မနက်၈နာရီလောက်ဝင်ရောက်လာခဲ့ပြီးနေ့ကင်း၁၂နာရီလောက်မှပစ်ခတ်တာတွေစတင်ဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမြို့ကန်တူက VO ကိုအခုလိုပြောပါတယ
်။မနက် TNL ကမြို့ထဲရောက်လာတယ်ရက်ကွက်တုံးပါပဲ။၁၂နာရီလောက်ကလက်နက်ကံဒီကြားရတယ်လက်နက်ကြီးတောင်ပေါ့နော်ဒီရက်ကွက်ပြစ်မှာပေါ့နော်ရက်ကွက်ပြစ်ကမြို့ကနက်ကြားရပေါ့နော်ကျွန်တော်တို့ဒီဟိုနာကြီးရမကြရပေါ့အမဘလည်းဒီတလုံးကြတော့အမရွာလိဖြစ်သွားတယ်၆ရောက်တော့ဖြစ်တယ်လို့ပြောတယ်။တံညာပြင်းလာတော့နံပါတ်၃ရောက်ရှိနေတယ်။အဲဒီမှာပိုင်းကြတော့ DNA နဲ့တမတော်အမပိုက်ပေါ်ဖြစ်ရောဟိုနားနဲ့ရက်ကွက်ပြင်းမှာပေါ့နော်။ခုချိန်ကြည့်တဲ့လက်နဲ့ကမကြားနေရဘူး
။တခြားဒေသခံတအူးကတော့လက်နဲ့ကြည့်ကြည့်ဟာဟိုနားရွာကချင်စုအပိုင်းမှာရောက်ပြီးထိခိုက်ဒဏ်ရာရသူတွေထဲမှာကလေးနှစ်ယောက်ပါဝင်ကြောင်းပြောပါတယ်။
ဟိုနားကတော့ကချင်စုရက်ကွက်မှာကြားတယ်အဲ့မှာဒီလိုကရှိရရှိတယ်ဒါပေမဲ့၆ရောက်ပဲကြည့်ပြီးပြောတယ်ကလေးနှစ်နှစ်ရယ်ငါးနှစ်ရယ်ပါတယ်ပြောရတော့ဒီပြောရမရှိဒါပေမဲ့ကလေးတွေနည်းနည်းဆိုရင်တော့တချို့ကကောင်ကြားတယ်ရှိတယ
်တက်ပွဲဖြစ်တဲ့နေရာဟာနန်းခမ်းမြို့အရှိပဲရက်ကွက်တရက်ကွက်နှစ်နဲ့ဟိုနားရွာဘက်မှာဖြစ်ပြီးနန်းခမ်းမြို့ဘက်မှာလူအသွားအလာကင်းမဲ့နေကြောင်းလဲဆက်ပြောပါတယ
်အခုကဖြစ်နေတယ်လေကြီးကကမကြရဲဒီကငါမေးတယ်ကလေးချင်လားငါမေးတယ်တလုံးချင်လားအခုမျိုးပေါ်ဒီရက်စစ်နေတာပဲဒီမှာအဲ့လိုပြင်းပြတ်ခဲ့တာဒါတော့ကောင်းပြီဘာလို့ဒီလမ်းပေါ်မှာ
်
ဒီတက်ကနေကဟိုနာရွာမှာကြတဲ့လက်နေကြီးကြီးဟာနန်းခမ်းမြို့တောင်ဘက်ကစခန်းတစ်လို့ခေါ်တဲ့စစ်ကောင်စီတပ်ကပစ်ခတ်တာဖြစ်ကြောင်းပြောပေမဲ့တီးကြအတည်ပြုချက်တော့မရပါဘူးတပ်ပွဲအတွင်းစစ်ကောင်စီဘက်က၂ယောက်ကြဆုံးကြောင်းနဲ့ TNL ဘက်ကလည်းထိခိုက်သူတွေကိုပြန်လည်တည်ယူသွားသလားဆိုတော့အတိအကျမသိရသေးကြောင်းနဲ့တပ်ပွဲဟာနေကင်း၁၂နာရီလောက်ကနေညနေ၅နာရီလောက်အထိဆက်ဖြစ်နေကြောင်းဒေသခံတွေကပြောပါတယ်။နန်းခမ်းမြို့တပ်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမေးမြန်းရမှာအခြေအနေမသိရသေးကြောင်းပြောဆိုပြီး TNL ပြောရေးဆိုခွင့်ရှိသူကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။ဇန်နဝါရီလ၄ရက်နေ့ကလည်းနန်းခမ်းမြို့မြို့မဆေးအတွင်းမှာလူ၂ယောက်တနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။အဲ့ဒီသေဆုံးသူ၂ယောက်ဟာ TNL အဖွဲ့ကဆေးအတွင်းအခွန်ကောက်ယူသူတွေဖြစ်ကြောင်းနဲ့ဒီကနေ့ဖြစ်တဲ့တပ်ပွဲဟာဒီတပ်ဖြတ်မှုနဲ့ဆက်ဆက်နေကြောင်းဒေသခံတွေကပြောပါတယ်။ဒီဇင်ဘာလလယ်ပိုင်းကလည်းTNL ကအခွန်ကောက်ယူမှုများပြားတယ်ဆိုပြီးနန်းခမ်းဈေးကို9ရက်ကြာပိတ်ခဲ့ကြပါတယ်နန်းခမ်းမြို့နယ်တဝိုက်မှာ TNL အပြင် KIA ကချင်း SSPP မြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့စတဲ့လက်နက်ကိုင်အဖွဲ့တွေလည်းလှုပ်ရှားနေတဲ့နယ်မြေဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြပြပေးခဲ့တဲ့နန်းခမ်းမြို့တိုက်ပွဲအခြေအနေသတင်းမှာအခုဆက်ပြီးရန်ကုန်နဲ့မုံရွာကဘုံပေါက်ကွဲမှုအကြောင်းလဲဆက်ပြောပြပေးခြင်းပါတယ်။ဒီကနေ့ January လ5ရက်နေ့ကရန်ကုန်မြောက်ကလာပါမြို့နယ်နှစ်ယောက်ကအုပ်ချုပ်ရေးမှုရုံးမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။မုံရွာမြို့မှာတော့ကင်းလှည့်နေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာမဆုမုံပြပြပေးပါမယ်ရှင်။
ဒီကနေ့မနက်စောပိုင်း6နာရီဝန်းကျင်လောက်ကမြောက်ကလာပါမြို့နယ်နှစ်ရက်ကွက်ရဲ့အုပ်ချုပ်ရေးမှုရုံးမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုအတွင်းထိခိုက်ပျက်စီးမှုအခြေအနေကတော့အတိအကျမသိရသေးဘူးလို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။မနက်က6နာရီမထိုးခင်လေးဖပေါက်တာ။ဖခါပေါက်ပြီးရောအဲ့တော့ခဏလောက်နေတော့ဒီသူတို့ဒီအနာဘန်ကြီးရောက်လာတာပေါ့အနာဘန်ကြီးရောက်လာပြီးခုတနားကြီးထိုးကန်ဒီမှာနောက်တစ်လုံးထပ်ပြီးတော့ပေါက်တာနှလုံးပေါက်တာတော်တော်ပထမတစ်လုံးကမပြင်းဘူးဒုတိယတစ်လုံးကတော်တော်ပြင်းတယ်ကြီးလိုက်တဲ့အနေအထားတော့တိရတလောက်တော့အဲ့ရှေ့ရုံးရှေ့မှာရှိတဲ့ဒီကားတွေပျက်စီးရတာရှိတယ်အဲ့နိုင်တစ်ခါကျမှရှိတဲ့ဒီမုတ်စားနေတဲ့လူတွေဖြစ်တယ်လို့တော့သိရတယ်ကားတွေကတော့ပျက်စီးသွားဒီရုံးနေရလူတွေဒီပေါ့နော်ဒီဘလောက်ထိလဲမထိလဲတော့အတိအကျတော့မသိဘူ
း။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်မှာတော့အမှတ်3လမ်းမကြီးကိုစစ်ကောင်စီတပ်ကပိတ်ဆို့လိုက်ပါတယ်။နောက်တားစီစစ်ဆေးတာတွေလုပ်နေတယ်လို့အဲ့ဒီနီးမှာနေထိုင်သူတူကပြောပါတယ်။ဒီလိုပိတ်ဆို့ရှာဖွေမှုတွေလုပ်ပြီးတဲ့နောက်မှာတော့ပောက်ကွဲမှုဖြစ်တဲ့အနီးမှာပဲနောက်ထပ်မပောက်ကွဲသေးတဲ့ဘုံတလုံးထပ်တွေ့ရတယ်လို့ပြောပြပါတယ်။မြောက်ကလာပါမြို့နယ်မှာ January 4ရက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကလည်းည9နာရီဝန်းကျင်လောက်ကငမွေးဒရာအနီးမှာရှိတဲ့စစ်ကောင်စီကင်းစခန်းတစ်ခုပောက်ကွဲမှုဖြစ်ခဲ့ပါတယ်။သူဓမာလန်းနဲ့ခေမာတီလန်းတောင်ကကန်တာယာလန်းစုံသားမှာလည်းပောက်ကွဲမှုဖြစ်ခဲ့ပါတယ်။မြောက်ကလာပါမြို့နယ်အပြင်ရွှေပြည်သာလှိုင်တာယာမယန်းကုန်းတာကေတာနဲ့တာမွေမြို့နယ်စတဲ့နေရာတချို့မှာလည်းလွတ်လပ်ရေးနေ့တွေမှာပောက်ကွဲမှုအသေးစားလေးတွေရှိခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းမုံရွာမြို့မှာလည်းဒီကနေ့မနက်ပိုင်းကအောင်တပြေလမ်းနဲ့အာဇာနီလမ်းစုံမှာကင်းလဲ့နေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲပြီးတော့တိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်မှုရှိခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်။ပောက်ကွဲမှုအပြီးမှာတော့စစ်ကောင်စီတပ်သားတွေကအနီးဝန်းကျင်မှာရှိတဲ့ပြည်သူတချို့ကိုဖမ်းဆီးသွားတာမျိုးရှိတယ်လို့ပြောပြပါတယ်
။အာဇာနီလမ်းပေါ့အဲ့ဒီနဲ့အောင်တပြေလမ်းတောင်းမှာအဲ့မိုင်းရှင်းလာရင်လည်းခွဲသွားတာလို့ပြောသုံးယောက်ကြီးရဲ့ပြောရတဲ့ဒီလို9ယောက်ဒါပေမဲ့ပြင်တော့3ယောက်ပဲဒီချိန်နဲ့ပေါ့လေအဲ့နောက်ပိုင်းတော့နဲ့ဒီပါရဲ့ဒီတိတားရတော့ကြားတယ်အဲ့နာတော့ဖိတ်ထားတယ်ပေါ့ငန်းငန်းချင်းငန်းနိုင်လောက်တဲ့ပတ်တယ်နောက်ပိုင်းမှာပြန်ပွင့်တယ်သုံးမယ်လို့တော့တားဖန်ပြီးပါတော့တာရှိတယ်စစ်ကိုပါတော့တာရှိတယ်ဘုံဘုံဘုံလို့မိတိုင်းမျိုးရှိတယ်ကိုရပိုင်ဝင်လူရနေစားတယ
်ဆရာနာရှင်စမ်းကြည့်လျှက်ရပြဆန္နာပြမှုတွေရောဘုံပေါက်ကွဲမှုတွေပါရှိနေတဲ့မုံရွာမျိုးဝင်းကျင်မှာတော့လုံခြုံရေးကအထူးတင်းကျပ်ထားပါတယ်စကိုင်းတိုင်းမုံရွာမျိုးအနီးဝင်းကျင်ကမျိုးတွေမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေရှိနေပါတယ်နောက်အနီးဝင်းကျင်ကကျေးရွာတွေမှာလည်းစစ်ကောင်စီဘက်ကနယ်မြေရှင်းလင်းစစ်ဆင်ရေးတွေကိုလည်းဆောင်ရွက်နေပါတယ်ရှင်
မဆုမုံပြပြပေးခဲ့တာပါရှင် VOA မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ပို့တပူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
view american တရဲ့ဗုဒ္ဓဘူးနဲ့ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုရုပ်တံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ view american တန်ကနေမြန်မာဘာသာအစီအစဉ်တွေကို american ပြည်ထောင်စု washington dc မြို့တော်ကနေလိုင်းဒိုမီတာ 19kHz 15953ညာလိုင်းဒိုမီတာ 25kHz 11803ညာလိုင်းဒိုမီတာ 32kHz 9335လိုင်းလက်မီတာ 190kHz 15905တို့ကနေထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုရားရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဂျင်းမတ်ဘေးအနီးကတိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့သတင်းပြောပြပေးစင်ပါတယ်။သခိုင်းတိုင်းဂျင်းမတ်ဘေးမြို့နယ်လယ်ငေါရွာနဲ့လက်တောင်းငယ်ရွာကြားမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြား January 5ရက်ဒီနေ့မနက်အစောပိုင်းကတည်းကတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံကျေးရွာအနေနဲ့ဘေးလွတ်ရာတိတ်ဆောင်ကြရပြီးအကူအညီတွေလည်းလိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုနှမ်းလောင်ပြပြပေးပါရှင
်ရင်းမပင်မြို့နယ်လင်းောက်ကျေးရွာနယ်လက်တောင်းငယ်ကျေးရွာကြားမှာဒီကနေ့မနေ့အစောပိုင်းကတည်းကတီတုကာကွယ်ရေးပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြားတိုက်ပွဲဖြစ်ပွားခဲ့တာလို့ရင်းမပင် PDF တာဝန်ရှိသူတို့ကပြောပါတယ်ပလဲနယ်ကနေရင်းမပင်ဖက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ရင်းမပင်ခရိုင်ထက်ကပလဲ PDF ကနီ PDF ရင်းမပင် PDFဆလင်ကြီး PDF တပ်ဖွဲ့တွေကပူပေါင်းတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာလို့ဆိုပါတယ်စစ်ကောင်စီကအင်အားအမြောက်အများနဲ့စစ်ကြောင်းထိုးလာတယ်လို့စစ်ရဟတ်ရင်နဲ့စစ်ကူတွေပါတိုးချနေတယ်လို့ရင်းမပင် PDF တာဝန်ရှိသူတို့ကပြောပါတယ
်မနက်က6နာရီကျော်လောက်မှစပြီးတိုက်ခိုက်ဖြစ်တဲ့အခုချိန်ဒီအောင်ဘလက်ဆက်ပစ်ခတ်တာရှိတယ်နောက်ပြီးတော့လေအနေနဲ့ဒီလာပြီးတော့ကူတွေချတာရှိတယ်ဒီမနက်ကတော့တိုက်ခိုက်ဖြစ်ပြီးတဲ့နောက်ပိုင်းမှာသူတို့ဒီစစ်ကြောင်းထိုးလာတာပေါ့နော်သူတို့ကတာလွန်ရရတွေနဲ့တုံးလာတဲ့ကျွန်တော်တို့ကနည်းနည်းလေးနောက်ဆုတ်ပေးလိုက်တဲ့အချိန်မျိုးပေါ့ဆေးရရပါတော့။အဲဒီမှာလင်ငေါ့ရွာထဲကိုသူတို့ဝင်လာတယ်ပေါ့နော်။ဝင်လာပြီးတော့ဒီမင်းချို့မိလောင်တယ်ပေါ့နော်။မရှိဘူးလေပေါ့။အချက်မဲ့စစ်ကောင်ကြီးကမရှိပါလား။အဲရှိတော့အခုလက်ရှိနေထားမှာကဒီကျွန်တော်တို့ပြရတော့ဆိုလို့ရှိရင်အင်း6လုံးတော့နော်။မရှိခံရတယ်။ဒီကမဲ့ကလည်းညားနိုင်တဲ့အချိန်မျိုးပေါ့နော်
။တိုက်ပွဲအခြေအနေကြောင့်လက်တောင်းငယ်ရွာ၊လက်တောင်းကြီးရွာ၊လင်ငေါ့ရွာတွေကကျေးရွာသားတွေထွက်ပြေးနေရတယ်လို့အနီးအနားကကျေးရွာ6ရွာလောက်လဲမနေရဲလို့ဘေးလူရာကိုထွက်ပြေးတင်းရှောင်လာရတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီစောင့်ရှောက်နေတဲ့တန်ဃာတော်တစ်ပါးကမိန့်ကြားပါတယ
်။အဲတိုက်ပွဲဖြစ်တယ်ဘူးနော်။ဖြစ်ပြီးရင်တော့သူတို့အဲလင်ငေါ့ရွာရဲ့လမ်းဘေးမှာရှိတဲ့အိမ်လေးတွေကိုမိချို့ပြက်စီးသွားတယ်လို့ကြားရတယ်မှာ။ဒေသခံတွေကလက်တောင်းကြီးလက်တောင်းဝင်တရက်ကခဏကုန်ပြေးတယ်။နောက်ပြီးတော့ဒီဦးလေးတို့ရမပင်တခြားမှာရှိတယ်ဒီဘက်ကလည်းစေဘကြတော့ပေလန်းနဲ့အီတော်တော်ယူကောင်းစစ်တယ်ပင်လည်းစားရင်ရွာ၄၆ရွာလောက်ကတော့စေဘချောင်းနေနဲ့ပြေးနေရတယ်။ဒီနေ့မနက်ချင်းမှာတော့ဖေးရရင်ပြန်သွားတာကိုဘူးလို့ညီလိုက်တွေ့လိုက်ရပါတယ်
။ရင်းမပင်နယ်ဖက်မှာလမ်းကြောင်းသွားလာရိတ်ခဲခဲလို့စေဝါဝယ်ယူမှုမရရှိသလိုရေရှည်မှာစားနပ်ရိတ်ခါပြက်လာနိုင်တယ်လို့ဆက်လက်မိန့်ကြပါတယ
်။ဒီရင်းမပင်လမ်းကြောင်းကြီးဘောဝါကိုသွားတဲ့လမ်းကြောင်းကြီးတစ်ချောင်းမှာပြည်သူတွေကသွားရလာရေခက်ခဲတွေရှိတဲ့အတွက်ရေရှည်မှာတော့စားနပ်ရိတ်ခါများပြတ်တောက်နိုင်တယ်လို့ဘုံဘောတော့သုံးသပ်တယ
်။အုတ်ပြစ်အိမ်ပြစ်ဘေးလိုရာတိမ်းရှောင်လာတဲ့ဒုက္ခတွေတွေအနေနဲ့ဆောင်းတွင်အေးတန်းကြောင်မကြမ်းမမာသူများနေပြီးတော့စေဝါအကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ်။
နောက်တော့ပြပြပေးခဲ့တဲ့သခိုင်းနိုင်ဘက်ကအခြေအနေဖြစ်ပါတယ်ဗုဒ္ဓဘူးညာရဲ့တရင်ပြပွက်ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးဗုဒ္ဓဘူးညာရင်တက်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအရင်ဆုံးတော့ဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတက်ဆက်ပေးခြင်းပါတယ်တုတ်ကွေးဖြားနာဖြစ်ပွားတဲ့အခါပြန်ပြောက်ကင်းအောင်လှုံ့ဆော်ရမယ့်နည်းတွေအများကြီးရှိပါတယ်ဒီထဲမှာပဏိစီဝါဈေးဝါတွေတုံးမှမဟုတ်တာကြောင့်တတ်နိုင်သမျှမလိုအပ်ဘဲအသုံးပြုတာမျိုးကိုရှောင်ကျဉ်သင့်ပါတယ်လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြပေးထားပါတယ်ရှင်
တုတ်ကွေးဖြားနာယောဂါဟာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့ယောဂါတစ်ခုဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့တုတ်ကွေးဖြားနာယောဂါကိုကုသတဲ့နေရာမှာခန္ဓာကိုယ်ရဲ့ကိုယ်ခံဆွမ်းအားစနစ်ကိုအဓိကအားကိုးကြရတာပါ။တုတ်ကွေးဖြားနာဖြစ်ပြီဆိုရင်ကိုယ်ခံဆွမ်းအားကောင်းမွန်စေဖို့အတွက်အရေးဝဝအိတ်ချင်းအနားယူချင်းအရေးများများတောက်ချင်းအသားဓာတ်များများစားသုံးပေးခြင်းအာဟာရဓာတ်စုံလင်အောင်စားသုံးပေးခြင်းစတဲ့နည်းလမ်းတွေနဲ့ကုသကြရတာဖြစ်ပါတယ်။တုတ်ကွေးဖြားနာကိုကုသတဲ့နေရာမှာပရိစီဝဆေးတွေကိုမလိုအပ်ဘဲထည့်သွင်းအသုံးမပြုသင့်ပေမဲ့တချို့နေရာတွေမှာတော့မလိုအပ်ဘဲအသုံးပြုနေကြတာကိုတွေ့မြင်နေရတယ်လို့ကျန်းမာရေးသတင်းအေဒီတာတဦးဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါဗျ
။ဒီကုနာဒီကိစ္စစောဘဲမှာလည်းကျွန်တော်နည်းနည်းတော့ပြောခဲ့ပါဗျ။မှန်ပါလေ။ဟောအေးဘီနာဆေးတမန်ဖြားနာတော့ဒီလောက်နဲ့တော့ဒီပရိစီဝဆေးတွေသုံးဖို့မလိုပါဘူးเนาะ။မလိုဘဲနဲ့ဒါပေမဲ့သုံးနေကြတယ်။ ဟိုတချို့သောဆရာဝန်များเนาะဟိုဥပမာနေဝင်ကအဲကျွန်တော်တို့ကိုယ်တိုင်ပဲဆရာဝန်ဖြစ်ကစားမှာကိုယ်စိတ်အားလူနာလာတဲ့ခါမှာယောဂရှာတာကြာမှာကြောက်လို့ဘာပိုးမှန်းတော့မသိဘူးเนาะမြန်မြန်ပြောက်အောင်မြန်ပြောက်မှာလူနာငါ့ချင်းမြန်မြန်ကြလာမှာဆိုတော့ဘော်တရားနဲ့သက်သနတ်ဖြစ်ခြင်းလေသလိုပဲအဲ့ဒီဘောတိတွေကိုမလိုဘဲနဲ့ခါလဲပေးပလိုက်တာเนาะဟာတကယ်ကို brush pattern မျိုးတွေပေးပလိုက်တာအဲ့ဒီအချိန်ကြီးကကျွန်တော်စီရောကမှာနည်းနည်းရှိနေသေးတယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်ဒီခုနလိုကျွန်တော်တို့စက်တင်မှာဟောပေါ့ဓမ္မကြီးဆရာဝန်ကြီးဒီလူနာတွေကိုယ်တိုင်ကလည်းမပေးရင်မကြိုက်ဘူးเนาะသူကတဲက၂ရက်စီပြန်ချင်းနေပြီးတော့အပြားမကြသေးဘူးဆိုလို့ရှိရင်သူကမကြိုက်တော့ဘူးတကယ်တမ်းကျတော့အားလုံးသိတဲ့အတိုင်းပဲဆရာတို့လည်းသိတဲ့အတိုင်းပဲဒီတချို့ဟောတွေကယောဂါတွေကဗိုက်ဒါစ်ပို့ဆိုလို့ရှိရင်ချက်ချင်းအပြားမကြဘူး၂ရက်၃ရက်တော့ခံရတာပဲဟုတ်တယ်ဗျာအဲ့တော့ခွန်တင်မပြောက်တဲ့ခါကျတော့အချိန်တိုင်းပြောက်သွားမှာပဲเนาะအချိန်တိုင်းပြောက်သွားမဲ့ယောဂါကိုဘလို့ပဲနဲ့သေးတယ်အန်တီဘိုတီတွေပေးနေရတာဘူနာလည်းသူမပေးလို့ဆိုမကြိုက်လို့တောင်းတောင်းဆိုရင်လည်းတော့ပြည်သူလူထုဒါလိုက်နာမယ်ခင်ဗျာအဲ့ဒါမျိုးတွေကိုမတောင်းဆိုတော့ပါဘူးဒီမနေ့သူကိုယ်တိုင်လည်းခုနတော့ပြောခဲ့သလိုပဲတောက်လို့ပြောလို့တေချာလို့ evidence based ပေါ့နော်တခွဲကအဖြေရထားပြီးအသက်ကြီးအဖြေရထားပြီးလို့ခင်ဗျာဒါကတော့ခင်ဗျာပိုးကတော့ဘာပိုးဖြစ်နေလဲဆိုတာတိကျပြောနိုင်ပြီးတော့သုံးရမယ့်ဆေးကိုပေးလို့ရှိရင်လည်းအဲ့ဒီဆေးကိုတိတိကျကျနဲ့တောင်းမှန်ကြညွှန်ကြားတဲ့အတိုင်းပို့ကောနော်ဒီကတော့ဖို့လိုပါလေနော်မစိုးမဖို့တော့ပြီးဖြတ်ထားလို့မရပါဘူးနောက်ကသူများတွေတော့ပြီးတောက်ထားတဲ့ကြံနဲ့ဟိုမှဈေးကကလေးဟိုသုံးလုံးတော့ပဲကြော်နေတယ်ငါအဲ့ကြံနဲ့လည်းငါတောက်တော့ပဲမစိုးဘူးအဲ့ဒါမျိုးအဲ့ဒီမျိုးတွေကိုလည်းဖယ်ရပါတယ်နော်အဲ့ဒီဥစ္စာတွေကလည်းဒါမှားယွင်းတဲ့ယူဆတွေဖြစ်ပါတယ်မှားယွင်းတဲ့အသေးထားတွေဖြစ်ပါတယ
်ပရိနုဇီဝဆေးရင်ပါမှုကိုမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံအသီးသီးမှာကြုံတွေ့နေရတာဖြစ်ပါတယ်ပရိဇီဝဆေးတွေအပါအဝင်ပရိအနုဇီဝဆေးတွေမလို့အဖဲအသုံးပြုတာမျိုးကိုရှောင်ကျဉ်နိုင်မယ်ဆိုရင်ဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့ဒေါက်တာစီမန်ကရှင်းပြပါဗျ
။ဆေးရင်ပါတဲ့ကြံစည်တာတတိတစ်ခါပါလောက်မှဖြစ်နေတာ။ဖြစ်နေတော့ကျွန်တော်တို့နိုင်ငံလည်းအပါဝင်တာပေါ့နော်။အဲ့တော့ကျွန်တော်တို့နိုင်ငံအပါအဝင်ဘယ်နိုင်ငံကမ္ဘာနိုင်ငံတိုင်းမှာဆေးသိပ္ပံပညာကိုအသုံးချတဲ့နိုင်ငံတိုင်းမှာဖြစ်ပေါ်နေပြီးကြုံတွေ့နေရတယ်။ဒီကနေ့ကြုံတွေ့နေရတဲ့ခါကျတော့ဒီကိုယ်တွေကခဏသွားလို့ရှိရင်ဒီဘောဆေးမတို့တော့เนาะဆေးမတို့တဲ့ကြံစည်တွေဖြစ်လာတာမြန်မာနိုင်ငံလည်းရှိတယ်တော့ရှိတယ်ဘာတောင်းရှိတယ်ဆိုလို့ရှိရင်ကိန်းကနခေကဖေကာတွေနဲ့သိကြရင်တော့ကျွန်တော်တို့နမူနာအားဖြင့် TV ယောဂါကိုကြည့်လိုက်ရင်သိတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဟောဒီ TV ယောဂါကိုဟိုအကြားဘူးလိမ့်မယ် TV ယောဂါကိုကအခုနောက်ပိုင်းမှာပေါ်တဲ့ဆေးကိုဆေးရင်ပါတီပြတ်ပြီးတော့ကဘာလုံးမှာသိမ်းမောင်ပြဿနာကြောင့်နော်ဒီတီဗီလူနာတွေကိုမကုသနိုင်ဘူးမကုသနိုင်တဲ့အတွက်ဆုံးရှုံးရတယ်ဖြစ်တယ်အဲ့တော့ဒီတီဗီပိုးသက်ဆင်းနဲ့ပတ်သက်ပြီးကဘာပေါ်မှာနော်ခုကသိရင်ပါတီဗီပတ်မှုအများဆုံးနိုင်ငံ30ရှိတယ်ကဘာကအဲ့30ထဲမှာမြန်မာနိုင်ငံခုအပေါ့
တကွေးဖြာနာယောဂကုသတဲ့နေရာမှာပရိဇီဝဆေးဝါးတွေမလိုအပ်ဖဲအသုံးပြတာမျိုးကိုရှောင်ကျဉ်မယ်ဆိုရင်ပရိအနုဇီဝဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်ခဲ့တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအားကစားကဏ္ဍမတိုင်ခင်ဦးကျော်စံသားရဲ့မြမအရေးဆုံးတစ်ချက်ကိုတင်ဆက်ပေးပါမယ်2021မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်မြမဒီမိုကရေစီအလားအလာဆုပ်ယုပ်ကြဆင်းပြီးကက်ယောဂါကြောင့်ထိခိုက်လူဖြစ်နေတဲ့စီးပွားရေးလူမှုရေးအခြေအနေတွေလည်းပိုးပြီးနှိမ်ကျသွားတယ်လို့တုံသက်သူတွေကဆိုပါတယ်အခုစမ်းသစ်လာတဲ့2022အခြေအနေရောဘလို့ဖြစ်လာနိုင်ပါသလဲစစ်ကောင်စီပြောထားတဲ့2023ရွေးကောက်ပွဲဆိုတာကရောတကယ်ဖြစ်နိုင်ပါသလားမြမအရေးတုံသက်သူဦးရထွန်းနဲ့ဦးကျော်စံသားဆွေးနွေးတုံသက်ထားပါတယ်ရှင်
ဒီရုံးခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့လာမယ့်2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2021ကိုကျွန်တော်တခွနဲ့ပြောရင်တော့အစိုးအညှောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီဟာလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆွေးနွေးကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီသုံးသပ်ချက်နဲ့ပတ်သက်ပြီးတော့ဦးရထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပဏမအနေနဲ့အကျဉ်းဆုံးပြောပါခင်ဗျာ
အဲ့ဒီပြီးခဲ့တဲ့တစ်နှစ်ကတက္ကသအနာလွှဲပြောင်းယူလိုက်တဲ့အတွေ့သူတို့ဘက်ကခံယူတာကတော့မဲမတမာမှုလုံးလို့တက်မှတ်စေခြင်းတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ ရပြန်ထိန်းလိုက်ရတာလို့သူတို့ကတော့ခံယူတာပေါ့ရှေ့လုပ်ငန်းစဉ်တွေချရေကောက်ပဲပြန်လုပ်ပေးမယ်အဲ့ဒီနောက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဆိုရဖွဲ့ပြီးတော့အရင်တန်းချောင်းကိုပဲပြန်လျှောက်မယ်ဆိုရဟာတော့ဂရိချက်ပေးတာပေါ့လေဒါပေမဲ့အများပြည်သူလူထုနဲ့ဒီကမ္ဘာအတိုင်းအဝိုင်းကမြင်လာတော့ဖွဲ့စည်းပုံနဲ့ပါတီတော်ဒီမိုကရေစီလီလန်းအတိုင်းသွားနေတဲ့လမ်းကြောင်းမှာဒီလက်နဲ့ကင်တပ်ဖွဲ့ရနေပြီးတော့ဝင်ပြီးတော့အနောက်ရှက်ပြူတာပေါ့နော်နိုင်ငံရေးမှတက်ကဝင်ဆက်ဖက်တာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုကရေစီလမ်းကြောင်းကလမ်းချော်သွားပြီပြီးတော့အဲ့ဒါလိုယူဆကြတာပေါ့အဲ့ဒီအတိုင်းပဲအခြေအနေကတော်တော်လေးဆိုးရုပ်ပျက်စီးသွားတာပေါ့နော
်လမ်းမနှစ်ကိုစဉ်းစားကြည့်တက္ကပြောတဲ့အတိုင်းသူတို့အစုံထုံတိုင်းဒီမိုကရေစီလမ်းကြောင်းပေါ်ကိုမှန်မှန်ကန်ကန်ဆောင်လှမ်းဖို့တက်မှတ်လာနိုင်လိမ့်မယ်လို့မျှော်လင့်နိုင်ကြရှိပါသလား
အဲသူတို့ကတော့2010မှာရွေးကောက်ပွဲနဲ့အဲ့တော့ပြည်ထောင်စုအစိုးရတက်လာတဲ့အခြေအနေကိုသုံးသပ်ပြီးတဲ့အခါကျတော့ဒီလာမဲ့ဟာကိုလေသူတို့စိတ်ထဲမှာမျှော်မှန်းထားတာကရေတောက်ပွဲမှာ NLD ပါခဲ့ရင်လေသူ့တပါတီတွေတောင်ပြိုတောင်ပြိုမနိုင်မဲနဲ့အစိုးရတက်တက်သာမဖွဲ့နိုင်မဲနဲ့တခြားနိုင်ငံရေးပါတီတွေလည်းအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဖြစ်အောင်ပုံဖော်ခြင်းတဲ့သဘောတွေ့ရတယ်ဆိုတော့ပထမအချက်ကNLD နိုင်ငံရေးပါတီကောင်းဆောင်တွေကိုသူကအခုဒီအမှုတ
ွေဆင်ပြီးတော့ဟု
တ်ကဲ့ပြီးတဲ့အခါကျတော့ဖန်ချုပ်ထားတယ်နောက်တစ်ခါနိုင်ငံရေးပါတီကိုကျတော့သူတို့ရေကောက်ပွဲဝင်ခွင့်ပြုလိမ့်မယ်လို့ထင်တယ်ဝင်ခွင့်မပြုဘူးဖျက်သိမ်းမယ်ဆိုတာမျိုးတော့လုပ်လိမ့်မယ်လို့ကျွန်တော်သိမထင်ဘူးဘာကြောင့်လို့ဆိုတော့ဒီရေကောက်ပွဲဥပဒေမှာကသုံးနေရအနည်းဆုံးမပြိုင်လို့ရှိရင်သူကပါတီကဖျက်သိမ်းခံရမှာဆိုတော့အဲ့ဒီဟာရှိထားတော့မပြိုင်ဘူးဆိုလို့ရှိရင် NLD ကသူကမပါဘူးဆိုရင်သူတို့အကြိုက်ဖြစ်မှာပေါ့နော်ဆိုတော့အဲ့ဒီလိုဆိုလို့ရှိရင်သူတို့ဒီ2008အခြေခံဥပဒေအတိုင်းသူတို့ကတော့ယူကောက်ပွဲကိုပီယာစနစ်နဲ့သူတို့တွားကြလိမ့်မယ်ပီယာစနစ်ကတော့အခုကတော့ဘာပဲဖြစ်ဖြစ်အဲလုံးကြမှာပဲ
ဟုတ်ကဲ့ပီယာစနစ်တုတ်တယ်ဘာညာတခြားပါတီတွေကပါတဲ့အစိုးရမျိုးဖြစ်စေခြင်းနဲ့ဆိုတော့ဒီသူတို့လုံနေတဲ့ပုံနဲ့ယူကောက်ပွဲဒါ credibility ရှိတဲ့ယူကောက်ပွဲနိုင်ငံတကာကအသိမှတ်ပြုတဲ့ယူကောက်ပွဲကဖြစ်လာနိုင်ပါမလား
အဲပြည်သူလူထုအများစုဒီဟာကိုလက်ခံမခံဆိုတာကသူတို့ကြီးညိုလေးစားတဲ့ထောက်ခံတဲ့ပါတီပါမပါဆိုတာကပို့ပြီးတော့အရေးကြီးတယ်ဥပမာဗမာအများစုနေတဲ့ဒေသတွေမှာဆို NLD မပါဘူး NLD ကသဘိတ်မောက်မယ်ဆိုလို့ရှိရင်တော်တော်များများကမဲပေးကြမယ်လို့ကျွန်တော်မထင်ဘူးတခါတိုင်းရင်းသားပါတီတွေဘက်မှာကြည့်လို့ရှိရင်လည်းရှမ်းဆိုလို့ရှိရင်ဥပမာအင်အားကြီးပါတီဖြစ်တဲ့အဲ SNLD လို့ပါတီမျိုးပေါ့နော်အဲရခိုင်မှာဆိုလို့ရှိရင်လည်း ANP လိုပါတီမျိုးပေါ့အဲအဲ့လိုပါတီတွေကမပါဘူးတပိတ်မှောက်တယ်ဆိုရင်သူတို့တက်ဆိုင်ရာဒေသတိုင်းရင်းသားလူလူတို့ကလည်းလဲလာပေးကြလိမ့်မယ်လို့မထင်ဘူးအဲ့ဒီပါတီတွေပါတယ်သူတို့ကစီယုံလုံးတော်ပြီးတော့လဲလာထက်ကြပါဆိုရင်တော့လည်းအဲပြည်သူလူထုကတော့တက်တက်ကြကြပါလိမ့်မယ်လို့မှန်းထားမိပါတယ
်ဟုတ်ကဲ့အဲ့တော့ပြည်သူလူထုကပါແລະປາຍຕະປາຍບໍ່ແລ້ວຫນັງງານດະກາກໍອະສີມັດປິມແທ້ມາລະດີຊາໂ
ອຫນັງງານດະກາກໍແລ້ວ NLD ໂລບາໂລບາປາແມ່ຍືກောက်ປ່ວຍມາປີຍາສະເນຈင်ຕົງດໍແລ້ວອັນນີ້ປີຍາສະເນກະບໍ່ລູປົ່ງຊັນສໍຕິຈະອູ້ວ່າດໍໂຕឧបດິມາປຽທັນໄດ້ແດ່ອັດແຈມໂຕຈາຈາດໍຈົນໂລແລ້ວຄັນມາລູບໍ່ຍາໂອນໍອັນນີ້ NLD ແລ້ວປາແມ່ທາຕາຍນາປາຕີແລ້ວປາແມ່ໄດ້ບໍ່ຫມောက်ປູສ່ວນດໍຫນັງງານດະກາກແລ້ວຄັນລາແມ່ຕະບໍຊິວ່າໄ
ດ້ໂອເຄນໍທຸກຄືວ່າໂຕປຽທາແລ້ວ2023ထင်ပါတယ်နော်ဩဂတ်မှာလာမသိဘူးရေကောက်ပွဲလုပ်မယ်လို့
2023ဩဂတ်ဟုတ်ပါတယ်ဗျဟုတ်ပါ
ဆိုတော့အဲ့ဒီအချိန်မှာရောဖြစ်လာနိုင်မယ်ထင်ပါလားအဲ့ဒီထဲမှာထပ်ပြီးတိုးချဲအောင်လားသူတို့က
နောက်ဆက်ကဥက္ကဋ္ဌဘိုးချုပ်ဦးမင်းအောင်လိုင်းဟိုတနေ့ကပြောတဲ့မိန်ဘောမှာကတော့သူတို့ပေးထားတဲ့ဂရိအတိုင်းရေကောက်ပွဲကျပပေးနိုင်ဖို့ဆိုတာကပြည်သူလူထုနဲ့နိုင်ငံတကာရဲ့အလေထားပေါ်မှာမူတည်ပါတယ်လို့သူကပြောတယ်အဲ့ဒီကတော့တကယ်ပြောတော့ဒီစူဂူတွေအခုလိုချက်ပြီးတော့ပေါ့ဗျာလက်နဲ့ကင်ပရိဖက်ကနေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတော့အတိတ်တယ်ပဲ
ဟုတ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လေပြည်သူလူထုဘက်ကတော့သူတို့လုတ်ခဲတာမှန်လို့သူတို့လုတ်ခဲတာလက်မခံနိုင်လို့ဒီမိုကရေစီအချိန်နဲ့သွားနေတာကိုသူတို့တမင်တကာဖြစ်စီရလို့အနာသိငယ်လို့ဒီလိုလုတ်ရတယ်ဆိုရဖြစ်နေကြတာဆိုတော့ဒါသူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချိန်ဆွဲစရာများဖြစ်လာမလားဆိုတာစိုးရင်လည်းလူတွေအများကြီးရတယ်နော
်မှန်ပါတယ်ဗျာမှန်ပါတယ်အဲ့တော့အဲ့ဒီအချိန်မှာလာမဲ့2023ဩဂုတ်လအချိန်မှာနိုင်ငံရေးအချိန်မှာအခုအတိုင်းပဲဘာမှအကြောင်းလည်းမရှိဘူးဆိုရင်တော့
အဲဒီလိုအများစုကလည်းပါဝင်မှာမဟုတ်ဘူးနောက်ပြီးတော့အဲ့လိုမဲယုံတွေပါဒီမှာလည်းလုံလုံစိတ်ချစွာမဲပေးနိုင်ရဖို့ကလည်းမဲပေးနိုင်ခွင့်ရှိဖို့ကလည်းအဲဒီတန်တရားဖြစ်စရာပေါ့နော်တိတ်ပြီးတော့လူတွေကသွားပြီးတော့ဟိုဒီပေးရကြမှာမဟုတ်ဘူးလို့ဟိုယူဆမိပါတယ်ဟုတ်ဆိုတိုင်းသားလက်နက်ကင်အင်အားစုတွေပေါ့အဲအေးအိုတွေရဲ့ရူလလုံးစက်လုံရှားမှုနဲ့
အေးအိုတွေနဲ့သူတို့ငင်းကြဲရေးလုပ်ချင်တဲ့စင်းမြကျင်တဲ့ဆိုတာလည်းပဲစစ်တပ်ဘက်ကတော့ထိန်သုံးပြောနေတာတွေ့ရပါတယ်။ဘလောက်များအလားအလာဖြစ်လာနိုင်ပါသလဲ။အခုကတော့အေးအိုတဲ့မှာအပြစ်ရဖွဲ့နေတော့မှာပဲသူတို့ဒီပြဿနာအရှင်းမြင်လာနေတာဖြစ်ပါတယ်။ကင်းယူလို့ပါလို့နဲ့ဆိုတော့အဲ့ဒီဘက်ကလည်းနေသုံးသပ်ကြည့်ပါဦး။လက်တွေ့ကြကြပြောရမယ်ဆိုရင်တော့တိုင်းရင်းသားနိုင်ငံရဲ့အ
တဲ့ဖက်တွဲပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်နေတဲ့ဆွဲကင်နေကြရတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတက်ဖြစ်နေတက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံကိစ္စမှာလဲသူက25000ခန့်လုံးပါထားတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့မရဘူးတက်ဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကိုစရေးခဲ့တာလဲသူတို့ပဲဖြစ်နေတယ်သူတို့ပဲဖြစ်နေတော့ပြောချင်တာကအဲ့ဒီကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအတိမပြုခင်ကတည်းကဒီတက်နာကိုငင်းညာရင်းနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့ရင်အခြေအနေကဒါတက်နဲ့ပဲဒီတက်နာဆုံးပြတ်ရသွားမယ်ကိစ္စအဲ့ဒါကိုကျွန်တော်တို့ဒီဘက်မှာဆက်တယ်လာတဲ့အခါကျပြတ်ပြတ်သားသားမလုံနိုင်တော့အခုတိုင်းသားလက်နက်ကင်တွေအဖွဲ့စည်းတွေဘက်ကလည်းဘလို့ခံစားလာရလဲဆိုတက်နဲ့ဒီပဲတော့အချင်းမပြေဘူးပြည်သူလူထုထောက်ခံတဲ့အစိုးရပါမ
ဟုတ
်ဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့
ဟုတ်ကဲ့
legitimacy ဖြစ်မယ်ခိုင်မာမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့သူတို့ကလည်းအခုတက်ကအာဏာယူထားပြီးတော့တက်ကပြင်ပေးပါမယ်ကိုင်းရဲ့ဟိုခင်ဗျားတို့ဒီဝပြန်လာကြပါဆိုတာကိုသူတို့ကလည်းတက်တက်ကြွကြွမလာကြဘူးပေါ့နော
်ဟုတ်ကဲ့
ယုံကြည်မှုတိုက်မရှိကြဘူးအဲ့လိုတွေ့ရပါရဲ့
နောက်ကျွန်တော်နိုင်ငံရေးပြောနေတော့စီးပွားရေးသိအရေးကြီးပါတယ်အခုဆိုရင်တိုင်းပြည်ဟာနိုင်ငံတကာရဲ့စီးပွားရေးသိဆိုးတန်ခတ်မှုတွေနောက်ပြီးတော့တိုင်းပြည်တွင်းမှာသွားရေးလာရေးကုန်စည်ချောမွေးမှုကွန်ထရိုးလ်ရေးအမျိုးမျိုးပေါ်နေတာယောဂါဘေးကြောင့်လည်းရှိမယ်နိုင်ငံရေးဘေးကြောင့်လည်းရှိမယ်နေဆက်ကုန်သွယ်ရေးတွေထိခိုက်နေတာနေရာရှိဆိုတော့စီးပွားရေးကလည်းအတော်လေးချွတ်ချုံကျနေလို့သိရပါတယ်ရွေးကောက်ပွဲလှုပ်လာနိုင်မဲ့အခင်းချင်းအထိအဲ့ဒီကိစ္စတွေကပြည်လဲနိုင်တဲ့အလားလားရှိပါမလားဒီလိုပဲချွတ်ချုံကျနေရင်ကောအဲ့စကောင်းစကားလုပ်ပေးမဲ့ရွေးကောက်ပွဲဆိုတာတကယ်လုံနိုင်ပါ့မလားအဲ့ဒါလည်းထပ်သွင်းစဉ်းစားဖို့လိုမထင်နဲ့
နိုင်ငံရေးအဆင်မပြေရင်စီးပွားရေးလည်းအဆင်မပြေဘူးပေါ့စီးပွားရေးအဆင်မပြေရင်တကနိုင်ငံရေးမှာလည်းကြီးကြိုက်တာပေါ့လေအခုကကျွန်တော်တို့နိုင်ငံရေးအရအဲ့လိုအဆင်မပြေတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအလုပ်ပေးမဲ့လူတွေနောက်အရင်းနှီးတည်ဆောင်လာမဲ့လူတွေအကုန်လုံးကဟိုထွက်သွားမဲ့လူတွေကများနေတယ်ပြန်ဟိုအစ်စ်ဝင်လာတာနဲတာပေါ့ဆိုတော့အခြေအနေကကြားလေသိုးလေပေါ့ဒီခြေမျိုးမထိန်းထားနိုင်ဘူးပြန်ဝင်လာအောင်ထပ်ပြီးအသင့်ဝင်လာအောင်ကျွန်တော်တို့မလုပ်နိုင်ဘူးဆိုလို့ရှိရင်စီးပွားရေးကဆက်ပြီးတော့သိုးနေမဲ့သဘောရှိတာပေါ့အဲနောက်ထူးခြားတဲ့အချက်တစ်ခုကတော့တရုတ်ပြည်ဘက်ကလည်းအဲရင်းနှီးမြှုပ်နှံမှုတွေကအရင်ဒီနာအခလက်ထက်တုန်းကလို့မဟုတ်ဘူးဟိုတန့်သွားတာပေါ့နော်သူတို့ဘီယာတိုင်းစီမံကိန်းနဲ့ဆက်နွယ်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုလာလုပ်ဖို့လဲရပ်တန့်နေတာအဲ့ဒါတွေတွေ့ရတယ်ဆိုတော့ဒါရီယာလည်းနိုင်ငံရေးကောင်းမှနိုင်ငံရေးရာကုဏပြောသလိုချောချောမွေ့မွေ့ဒီလိုလူတို့ကကြည်ကြည်ပြူပြူရှိမှဒီလိုနံမှုတွေကလည်းဝင်လာရဲမှလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့ကျွန်တော်အခုနည်းနည်းလေးညှော်လင့်ထားနေတာကကမ္ဘောဒီးယားကဟွန်ဆန်းကမြန်မာနိုင်ငံကိုသူကပြန်ပြီးတော့သိမ်းသွင်းပြီးတဲ့အခါကျတော့အပြော်နည်းနဲ့ပေါ့နော်အဲဒီနွားဒီလာတဲ့အခါတောင်သားစုကြီးနဲ့တွေ့ဖို့တွေပါတယ်ဒီစူးစားပြီးတော့တစ်ဖက်တစ်လမ်းကအပြော်နည်းနဲ့များသူအရှင်ပြေအောင်ဆောင်ရွက်နိုင်မလားပေါ့နော်အဲအဲ့ဒါလို့ဆောင်ရွက်နိုင်နာဖဟိုလည်းသူနားချနိုင်လို့ရှိရင်တော့အဲဒီပြေလည်တဲ့လမ်းကြောင်းပေါ်တစ်ခုတောင်းနိုင်လိမ့်မယ်လို့ညွှန်လင့်မိမိတာပေါ့နော်ဒါကျွန်တော်တုံ့ချင်းရဲ
့ဟုတ်ကဲ့ဒါလည်းပဲ wishful thinking ပေါ့လေဖြစ်ပါစေလို့ဆုတောင်းရင်းညွှန်လင့်တာပေါ့လေ
ဟုတ်ကဲ့မြတ်ဟုတ်ကဲ့အဲ့လိုပဲသဘောရောက်ပါပေါ့လေ
ဦးကျော်စံသားဆွေးနွေးတင်ဆက်ပေးထားတာပါအခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ရအောင်ပါရှင
်
ကမ္ဘာတစ်ဝန်း COVID-19 ရောဂါကူးစက်မှုတွေမြင့်တက်နေချိန်မှာပဲ PSG တက်မှာကစားနေတဲ့ကမ္ဘာကျောင်းဘောလုံးသမားမက်ဆီလည်း COVID-19 ရောဂါကူးစက်ခံရပါတယ်။မက်ဆီပါဝင် PSG ကစားသမား၄ယောက် virus ကူးစက်ခံထားတယ်လို့ PSG အသင်းကတနင်္ဂနွေနေ့မှာပြောပါတယ်။ဒီအချိန်နဲ့ပတ်သက်ပြီးတော့ PSG နီးပြမော်ရီစီယိုပိုချက်တီနိုကတော့
Bueno, yo creo que ya sabemos, llevamos casi dos años, ¿no? con el virus y creo que todo el mundo ya sabemos lo que necesitamos.
ကျွန်တော်အခုဆိုရင်ဒီ virus နဲ့နေနေရတာနှစ်နှစ်ရှိသွားပါပြီ။လူတိုင်းလည်းဘယ်လိုနေရမယ်၊ဘာတွေကိုရှောင်ဖို့လိုတယ်ဆိုတာသိကြပါတယ်။ဒါပေမဲ့ဒါတွေအပြင် virus နဲ့ပတ်သက်ပြီးတချို့ကိစ္စတွေကတော့ကျွန်တော်တို့လည်းထိန်းချုပ်လို့မရပါဘူး။ကျွန်တော်တို့အနေနဲ့ဘယ်လောက်ပဲသတိထားပြီးကြိုတင်ကာကွယ်တာတွေလုပ်နေအဲ့ဒီလိုလုပ်နေတဲ့ဂျားကကူးနိုင်သေးတာပဲ။ Messi ကတော့အသင်းစေးအဖွဲ့နဲ့ဓာတ်ရိုက်ဆက်သွယ်ပြောနေပါတယ
်။မက်ဆီအခုလောလောဆယ်မှာအာဂျင်တီးနားမှာရောက်နေပြီးတော့သူ့အနေနဲ့ COVID-19 ရောဂါမှပျောက်မချင်းအာဂျင်တီးနားနိုင်ငံကနေပြင်သစ်နိုင်ငံကိုပြန်လာနိုင်သေးမှာမဟုတ်ပဲပြန်ရောက်မှာပဲပြန်ကစားနိုင်မဲ့အချိန်ကိုပြောနိုင်မယ်လို့လည်းပိုချတီနိုကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲစပိန်လာလီဂါဘက်မှဆိုရင်လဲ Real Madrid အသင်းကဘယ်ဂျန်ဂိုးသမားသီဘိုကိုထရောFederico Valverde, Eduardo Camavinga နဲ့ Vinicius Junior တို့ COVID-19 ရောဂါကူးစက်ခံထားတယ်လို့ Real Madrid အသင်းကပြီးခဲ့တဲ့ဘက်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့က La Liga ပွဲစဉ်မှာတော့ဇယားထိတ်က Real Madrid အသင်းဟာ Getafe အသင်းကိုတကူကိုမရှိနဲ့ရှုံးသွားခဲ့ပါတယ်။ဒီဘက်ရှုံးတာနဲ့ပတ်သက်ပြီး Real Madrid အသင်းနီးပြ Carlo Ancelotti ပြောတာကတော
့ Yo creo que no hay mucho que decir de este partido.sino que nos hemos quedado
ဒီပွဲနဲ့ပတ်သက်ပြီးတိတ်တော့ပြောစရာမရှိပါဘူးကျွန်တော်တို့အနေနဲ့ဒီဇင်ဘာအားလိုက်ရဲ့အတွင်းတရက်ပို့ပြီးတော့နားခဲ့ကြပြီးတော့အသင်းခရစ်စမတ်အားလိုက်ရဲ့မတိုင်ခင်ကနေမတူပါဘူးပွဲပေါ်မှာအာရုံမဆန့်နိုင်ပါဘူးရှုံးတော့မရှုံးသင့်ပါဘူးတေရော့ရစင်ပါလေဒါပေမဲ့ကျွန်တော်တို့ဂိုးပေးလိုက်ရတော့ရှုံးတာပေါ့
Real သင်ဟာဒီပွဲရှုံးလိုက်ပြီးမဲ့လဲ La Liga မှာ46မှတ်နဲ့ဒုတိယနေရာက Sevilla ထက်10မှတ်အသာနဲ့ဦးဆောင်နေပါတယ်ခင်ဗျာသောအဒီဘောလုံးသမားအပြောင်းရွှေ့ဈေးကွက်တွေဘက်မှာတော့စပိန်နိုင်ငံကနာမည်ကြီးဘာစလိုနာတင်ကစပိန်တိုက်စစ်မှုဖာရန်တော်ရက်ကို၅နှစ်စာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ဘာစလိုနာတင်ဟာမန်စီးတီးမှာကစားနေတဲ့တော်ရက်ကိုဝယ်ဖို့အတွက်ယူရို55သန်းပေးခဲ့ရပြီးတော့ဇန်နဝါရီ3ရက်နေ့ကတော့သူ့ကိုနူကန့်ဂွင်းကြီးမှာပရိသတ်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ်။
Molte gracias a todos los culés para que esta bienvenida.
ပရိသတ်တွေအနေနဲ့ကျွန်တော်ကိုအခုလိုကြိုဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။Luis Enrique နဲ့ Guardiola တို့လက်အောက်မှာကစားခဲ့ရတာကကျွန်တော်တို့ဘာစီလိုနာကစားပုံကိုအံဝင်ခွင့်ကြဖို့အများကြီးအထောက်အကူဖြစ်စေပါတယ်။အစောပိုင်းမှာပြောခဲ့သလိုပဲကျွန်တော်အနေနဲ့ကတော့အသင်းနဲ့အတူ Xavi ရဲ့လက်အောက်မှာအရန်ကိုကစားခြင်းနေပါပြီ
။ဘာစီလိုနာကသူ့ကို၅နှစ်စာချုပ်ချုပ်လိုက်တာကြောင့်သူဟာ2028ခုနှစ်အထိဘာစီလိုနာအသင်းမှာရှိသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်မှာအသင်းတစ်သင်းကသူ့ကိုဝယ်ကျင်တယ်ဆိုတော့ယူရို1ဘီလီယံပေးရမယ်ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်ထားပါတယ်။ဘာစလိုနာအသင်းဟာသူ့ကိုဝယ်လိုက်ပြီးမဲ့လည်းသူ့ရဲ့လစာကိုပေးဖို့အတွက်တော့ငွေကိုရှာနေတော့ပဲဖြစ်ပြီးတော့သူ့ကိုအသင်းကစားသမားဖြစ်နေမှတ်ပုံတင်ကိစ္စတွေမပြီးပြတ်သေးတဲ့ပုံမှလည်းရှိနေပါတယ်။ဒါပေမဲ့လည်းတော်ရက်ကတော့သူ့အနေနဲ့ဒီအတွက်စိတ်မပူချောင်းနဲ့အသင်းအနေနဲ့ဒီကိစ္စကိုပြေလည်ဖို့အတွက်အစွမ်းကုန်လုပ်နေတယ်လို့ယုံကြည်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘာစလိုနာတဲ့ဥက္ကဋ္ဌလပေါ်တာကလည်းသူ့အနေနဲ့ဘာစလိုနာအသင်းကိုထိတ်တန်းအသင်းတစ်သင်းဖြစ်အောင်ပြန်တည်ဆောက်နေတယ်လို့ပြောပါရယ်အခုလိုအသင်းကိုအားဖြည့်ဖို့လုပ်တဲ့အတွက်လာမယ့်ဘောလုံးရာသီမှာတော့ Dortmund တိုက်စစ်မှုအာလင်ဟာလန်ကိုခေါ်ဖို့ရှိမရှိဆိုတဲ့အပေါ်မှာလပေါ်တာပြောတာကတော့
con Farran hemos hecho pues la excepción de lanzarnos a por el fichaje antes de tener el margen salarial
ကျွန်တော်နာမည်တော့မပြောချင်ပါဘူးဒီလိုပြောလို့လည်းမကောင်းဘူးလေကျွန်တော်တို့ကကစားသမားတယောက်ကိုလိုချင်တယ်ပြောရင်ဈေးကတက်သွားရောပြီးတော့အခုလိုအပြောင်းအရွှေ့ကာလရောက်ပြီဆိုရင်ဘာစီလိုနာအသင်းကဘယ်သူ့ကိုဝယ်မယ်ဆိုပြီးတော့လည်းအမြဲတမ်းထွက်နေကြကျွန်တော်တို့ကတော့အသင်းကိုအားပြည့်နိုင်မှုအဆွမ်းကုန်လုပ်သွားမှာပါအခုလောလောဆယ်မှာတော့အသင်းကိုပြန်တည်ဆောက်နေပြီးမကြခင်မှာအရင်ဘာစီလိုနာကိုပြန်မြင်ရပါလိမ့်မယ်ခန္ဓာကြီးဘိုင်းမှာလည်းကျွန်တော်တို့အချိန်တွေကပိုကောင်းလာနေပါတယ်
ဘာစလိုနာအသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာ Euro 1.3 ဘီလီယံကျော်အကျွေးတင်တဲ့အတွက်မက်ဆီကိုအသင်းနဲ့စာချုပ်ထပ်မတိုးနိုင်တဲ့အထိဖြစ်ခဲ့ပါတယ်။ဘာစလိုနာဟာမက်ဆီကိုဆုံးရှုံးလိုက်ရတဲ့အပြင်ဒီဘောလုံးရာသီအစကခေါ်ခဲ့တဲ့အာဂျင်တီးနားတိုက်စစ်မှုအဂွေရိုးဟာလည်းနှလုံးရောဂါကြောင့်ဘောလုံးကစားတာကနေရုတ်တရက်အနားယူလိုက်ရတဲ့အတွက်တိုက်စစ်ပိုင်းမှာအားနည်းနေတဲ့အတွက်အခုလိုမျိုးတော်ရက်ကိုခေါ်လိုက်တာဖြစ်ပြီးတော့လောလောဆယ်မှာတော့အမှတ်ပေးစရာအဆင့်ခွင့်မှာ ရောက်နေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံဆူဇူကီဖလာဘောလုံးပွဲမှာတော့ထိုင်းအသင်းကအင်ဒိုနီးရှားကိုအနိုင်ရပြီးတော့ပိုဆွဲသွားပါတယ်။ဇန်နဝါရီ1ရက်နေ့ကထိုင်းနဲ့အင်ဒိုနီးရှားတို့ဖိုင်နယ်ဒုတိယအကြိမ်ကစားတာမှာတစ်ဖက်2ဂိုးစီကျသွားပါတယ်။ဒါပေမဲ့ပထမအကြိမ်မှာတော့ထိုင်းအသင်းက4ဂိုးကိုမရှိနဲ့နိုင်ထားတာကြောင့်နှစ်ပွဲပေါင်း6ဂိုး2ဂိုးနဲ့ထိုင်းအသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်။ထိုင်းဒီပြအလက်ဇန်ဒါပိုကင်ကတော့ထိုင်းအသင်းနေနဲ့အရှိတောင်အာရှအဆင့်ထက်ကိုကျော်လွန်ပြီးတော့အာရှနဲ့တခြားကမ္ဘာပြိုင်ပွဲတွေမှာပြိုင်နိုင်ဖို့မျှော်မှန်းထားတဲ့လေဆိုပြီးတော့ပြောလိုက်ပါတယ
် We don't want to only win the Suzuki Cup that is good for sure it's good because we make a stamp in the region
it's a prestige tournament
we want to be the number 1 in Southeast Asia
သတိပြနိုင်နိုင်ပြီး
ဒါကောင်းပါ We also want more than that
ဒီပြိုင်ပွဲကအဆင့်ဆုံး
ရှိတဲ့ We don't want to win here and then go to the Asia qualifiers or
number 1ဖြစ်ချင်ပါလေ
The World Cup qualifiers and don't have a chance and what I can tell you is it's a lot of work of course but we have to believe
ချစ်စစ်ပွဲမအောင်တာမျိုးမဖြစ်ချင်ပါဘူး
And what I can tell you is it's a lot of work, of course, but we have to believe.
ဒါနဲ့ဟာဒီပွဲကိုနိုင်လိုက်တဲ့အတွက်အာဆီယံဆူဇူကီဖလားကိုလည်း6ကြိမ်မြောက်ပိုဆွဲသွားတာဖြစ်ပါတယ်။အချိန်ထဲမှာပဲမလေးရှားစင်နီးပြတန်ချန်ဟိုဟာမလေးရှားစင်ဒီပြိုင်ပွဲမှာအုပ်စုအဆင့်ကနေထွက်လာရပြီးတဲ့နောက်နီးပြအဖြစ်ကနေနှုတ်ထွက်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ View American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ပုဒ်တပူညရဲ့နောက်ဆုံးရသတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အတွက်အခြေအနေအားလုံးပြည့်စုံနေတယ်လို့ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံလက်ချောက်ကထောက်ကမ္ဘောဒီးယားနိုင်ငံနိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်တာနဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISES Yusof Ishak Institute ကကမ္ဘာ့ကထာပြုကျင်းပတဲ့ဟောပြောဆွေးနွေးပွဲတစ်ခုတွင်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီး Prak So Khon ကအဲ့လိုပြောခဲ့တာပါမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူမျိုးရေးအကြက်တဲဟာနေဆိုင်လာနေပြီးစီးပွားရေး၊ကျန်းမာရေးနဲ့လူသားစာနာမှုအကြက်တဲစီဦးတည်သွားနေပြီလို့ဝန်ကြီးဆိုခွန်ကသတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာအခုဆိုရင်အစိုးရနှင့်ရှိနေပါတယ်လက်နက်ကိုင်အဖွဲ့အများပြားရှိနေပါတယ်အကြမ်းဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုကိုလူလူကဆင်နွှဲနေကြပါတယ်။နိုင်ငံတော်မှာပျောက်ကြားစစ်ဆင်နွှဲနေကြပါတယ်လို့လည်းဝန်ကြီးဆိုခွန်ကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီကဖမ်းထားတဲ့နိုင်ငံတော်အတမန်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တွေ့ဆုံနိုင်ခြင်းလားလားပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအငင်းဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်အတွင်းဒေါ်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ခြင်းရှိတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်စစ်ကောင်စီပြောခွင့်ရကအဲ့လိုငင်းဆိုတာပါ။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြတဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုရောက်မယ်လို့ကမ္ဘောဒီးယားကလာတဲ့သတင်းတွေမှာဖော်ပြကြပေမဲ့စစ်ကောင်စီဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာရိုညာဒုက္ခသည်စခန်းအတွင်းကိုဗစ် -19 ရောဂါခံစားနေရတဲ့လူနာတွေကိုကုသပေးနေတဲ့ဆေးရုံမီးလောင်ပျက်စီးခဲ့တာကြောင့်ဆေးရုံအစိတ်ပိုင်းတချို့အကြီးအကျယ်ပျက်စီးသွားပါတယ်။ဒီတော့တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံရိုညာဒုက္ခသည်စခန်းကဒုက္ခသည်တွေဖွင့်ထားတဲ့ဈေးဆိုင်3000ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဘူလူဇာနဲ့တိုက်ဖြတ်ဖျက်ဆီးလိုက်တဲ့အကြောင်းအစိုးရကအင်္ဂါနေ့မှာအတည်ပြုပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးရှမ်ဆုဒူဇာက AFP သတင်းထနာကိုအဲ့လိုအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသနိုင်ငံတွေမှာ Omicron နဲ့ COVID-19 ကူးစက်မှုတွေရှိလာတဲ့အတွက်အတိုင်းအတာအတရအထိကန့်သက်လာရတာတွေရှိနေပါတယ်။မြန်မာပြည်နေချင်းတရုတ်နိုင်ငံရဲ့လယ်ပိုင်းကလူဦးရေတိတက်မှတန်းတန်းရှိတဲ့ယူချောင်းမြို့ကလူတွေအပြင်ထွက်ခွင့်ပိတ်ပင်ကန့်သက်လိုက်ပါတယ်။အိန္ဒိယမှာလည်း COVID-19 ကူးစက်သူနောက်ထပ်5,800ကျော်တွေ့ရှိရပါတယ်ခင်ဗျာ။
ပေါ်တဘူးညရဲ့နောက်ဆုံးရသတင်းကြီးချုပ်ကိုကြော်ကြော်သိန်းကတင်ပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်အတွက်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုက်ဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ Joe Gill ဖြစ်ပါတယ်။ဒီညရဲ့အစီအစဉ်တွေကိုကျွန်မအလိမ္မာကတာဝန်ယူတင်ဆက်ပေးခဲ့တာပါ။ View American အတန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10:00ကနေ 17:00 မှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်ရှင်။သတင်းရှင်တွေအနေနဲ့ကျွန်မတို့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်ပါတယ်။ view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်းပြီးလူရဆန္ဒပြပါစေရှင
်။
This program has come to you from the Voice of America, Washington.